Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ21ရက်တနင်္လာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညချမ်းသတင်းတွေကို Mac Computer နဲ့အတူကြီးညာပေးသွားမှာပါဒီ American သမ္မတ Barack Obama က IS စစ်သည်ကြွားတွေပေါ်စန့်ကျင်တိုက်ဖြတ်မှုတွေအောင်မြင်ရမယ်လို့ယုံကြည်တဲ့အကြောင်းပြောဆိုလိုက်တာဒီအီရတ်နိုင်ငံမှာအသေးခံဘုံးကွဲသမားကတိုက်ခိုက်တာကြောင့် NATO တပ်ဖွဲ့ဝင်6ဦးသေဆုံးသွားတာဒါလို့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ရှာဖုံရေ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာဆိုးရပြောင်းလဲတွေလှုပ်ဆောင်တော့မဲ့အချိန်မှာပဲသမ္မတရဲ့တက်တန်းတွင်လှုပ်ဆောင်ခဲ့တာနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဖို့အတွက်လုံခြုံရေးဆိုင်ရာဥပဒေတရားရေးဆွဲဖို့စီစဉ်တာနဲ့ပတ်သက်လို့ဘလို့ဝေဖန်မှုတွေရှိနေပါသလဲ
။အတော်ဝင်ရဆောင်ရွက်ချက်များကိုအကြောင်းပြုပြီးတော့တရားစွဲဖို့ခြင်းနဲ့ရည်ရွယ်ချက်မပြုရလို့ပြောထားတယ်။အဲဒီမှာကလူတော်မှန်ချမ်းတော်လဲအချိန်မှာအများကြီးလူအထိလိုက်နေ
တရားလွတ်တော်ရှင်နေဦးအောင်တင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါပြင်ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စင်တူးဖော်မှုတွေအကြီးအကျယ်လှုပ်ဆောင်တာနဲ့ပတ်သက်ပြီးသမ္မတဦးသိန်းစင်တက်တန်းအတွင်းဖြည့်ရှင်းမှုတွေလုပ်ပေးဖို့စတဲ့သတင်းပြဖို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့တနင်္လာနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မှခင်ပြထွေးတို့ကကြေညာပေးပါအောင်ရှင်
အမေရိကန်သမ္မတဘရက်ဥပမာကဒီ IS စစ်သည်ကြွားအဖွဲ့အပေါ်စန့်ကျင်တိုက်ဖြတ်မှုတွေအောင်မြင်ရမယ်ဆိုတာသူယုံကြည်တယ်လို့ပြောဆိုပြီးတော့သူ့ရဲ့သမ္မတတာဝန်တွေပြီးဆုံးတဲ့အချိန်လောက်ကြာရင်တိသာထင်ရှားတဲ့တိုးတက်အောင်မြင်မှုတွေကိုမြင်ရလိမ့်မယ်လို့ယူဆထားကြောင်းပြောဆိုလိုက်ပါတယ်။ NPR သတင်းဌာနကဒီကနေ့ထုတ်လွှင့်တဲ့မေးမြန်းခန်းတစ်ခုမှာ Mr. Obama က IS အဖွဲ့ကိုရိုင်းစိုင်းရက်စက်တဲ့အဖွဲ့လို့ပြောဆိုလိုက်ပြီးဒါပေမဲ့ဒီအမေရိကန်ပြည်ထောင်စုကိုစိုးစိုးရွားရွားထိခိုက်ပျက်စီးအောင်လုပ်ဖို့ဆိုတာအမေရိကန်ပြည်သူတွေရဲ့နေထိုင်မှုဘဝတွေနဲ့စံတံပိုးထားမှုတွေကိုပြောင်းလဲအောင်လုပ်နိုင်မှပဲဖြစ်လိမ့်မယ်လို့ပြောသွားပါတယ်။ပြည်သူတွေရဲ့စိုးရင်ကြောက်ကြမှုတွေကိုသူနားလည်တယ်လို့ IS အဖွဲ့အနေနဲ့အမေရိကန်ပြည်သူတွေကိုထိခိုက်နာကျင်အောင်လုပ်ကောင်းလုပ်နိုင်ပေမဲ့အမေရိကန်ပြည်ထောင်စုကိုပျက်စီးဆုံးရှုံးအောင်လုပ်နိုင်မယ့်အဖွဲ့မဟုတ်ဘူးလို့သမ္မတဥပမာကပြောပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွတွေကိုချေမှုန်းဖို့အတွက်အမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်ဆင်မှုတွေကိုသမ္မတဘရိုက်ဥပမာကလွန်ခဲ့တဲ့တစ်နှစ်ကျော်ကစပြီးတော့ခင်ပြူခဲ့တာဖြစ်ပါတယ်။အဲဒီအချိန်ကစလို့လေကြောင်းထိုးစစ်ဆင်မှုပေါင်းအချိန်9000လောက်လုပ်ခဲ့ပြီး IS အဖွဲ့အနေနဲ့အရင်ကသူတို့ထိန်းချုပ်ထားတဲ့နေမီရီတွေက40ရာခိုင်နှုန်းလောက်ကိုလက်လွတ်ခဲ့ရပါတယ်။ဒါပေမဲ့စစ်သေးကြော်တွေအနေနဲ့ဆီးရီးယားနဲ့အီရတ်ကအဓိကမြို့ကြီးတွေအပါအဝင်နေရာတော်များများကိုသိမ်းယူထားစေဖြစ်တာကြောင့်အမေရိကန်အနေနဲ့ IS ချေမှုန်းရေးလုပ်ငန်းတွေအခုတည်းပိုးပြီးတော့လှုပ်ဆောင်သင့်တယ်ဆိုတဲ့ဝေဖန်ချက်တွေနဲ့အမေရိကန်ကနေမြေပြင်တပ်ဖွဲ့တွေဆီလို့တိုက်ခိုက်ဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
အီရန်အပါအဝင်နိုင်ငံ၄နိုင်ငံအပေါ်အမေရိကန်ရဲ့ခီးသွွာလာခွဲကတ်တပ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်ပခံကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါကမ္ဘာအရာကြီး6နိုင်ငံနဲ့ရရှိထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုကိုအမေရိကန်ဘက်ကချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကတ်တချက်ဥပဒေဟာအီရန်နိုင်ငံရဲ့စီးပွားရေးခီးသွွားလုပ်ငန်းသိပ္ပံတည်ပြကြတဲ့ရည်ကြီးမှုဖလှယ်ရေးစတာတွေအပေါ်မှာတက်ရောက်မှုတွေရှိတဲ့အပြင်နျူကလ িয়ার ရေးသဘောတူညီချက်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့အီရန်လက်ထောက်တကယ်ကြားရေးဝန်ကြီးအာဘတ်အာဂျီကမလေးကတတိယဥပဒေဒီမှာပြောဆိုလိုက်ပါတယ်အခုလိုကတ်တပ်မှုဟာသမ္မတဘရက်အိုဘားမာတောက်ချာတွေကလက်ပတ်ရေးထိုးလိုက်တဲ့2016ခုနှစ်အမေရိကန်ဘဏ္ဍာငွေကြေးသုံးစွဲမှုဥပဒေရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်တကယ်38နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်လဲပတ်ပတ်သူတွေအနေနဲ့ဗီဇာဘလိုပဲနဲ့ဒီတကယ်လို့အဲ့ဒီတကယ်သားတွေဟာအီရန်၊အီရတ်၊ဆီးရီးယားနဲ့ဆူဒန်တကယ်သားတွေအဖြစ်နိုင်ငံတစ်နိုင်ငံရဲ့နိုင်ငံသားတွေနဲ့ခံယူထားသူတွေအတွက်ကတော့ဗီဇာရယူဖို့လိုအပ်ပါဖြစ်ပါတယ်။အဲ့ဒီ၄နိုင်ငံဟာအချက်ဖတ်မှုကိုအားပေးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံတွေပါ။ဒါဖြစ်အဲ့ဒီနိုင်ငံတွေကိုလိုခဲ့တဲ့ဂါတိအတွင်းသွားရောက်ခဲ့သူတွေလည်းဗီဇာလိုအပ်ပါပါ။ရရှိထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အပြေးဝါလိုက်တာပဲလို့တရိတ်တက်ချထားတဲ့အကြောင်းကိုတော့အမေရိကန်ရဲ့ဇာယဝီကြီးဂျိုကယ်ရီကအီရန်ရဲ့ဇာယဝီကြီးမိုဟာမက်ဂျာဗက်ဇာရီဖ်စီကိုစာရေးသားပေးပို့ထားပါတယ်။ဒါပြင်အခုဗီဇာဥပဒေသစ်ကိုသမ္မတဥပဘာအနေနဲ့ဖယ်ရှားပေးတဲ့အကြောင်းကိုလည်းဝီကြီးကယ်ရီကပြောပါရရှင်
။ဒီ background လေးတဲ့အခြေဆိုင်စကန်အနီးကင်းလှည့်နေတဲ့နေတိုးတပ်ဖွဲ့ဝင်တွေကိုမော်တော်ဆိုင်ကယ်စီးအသေးခံဘုံးကွဲသမားကတိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့3ဦးဒဏ်ရာရသွားတယ်လို့နေတိုးအရာရှိကပြောဆိုလိုက်ပါတယ်။အာဖဂန်မြို့တော်ကဘူးမှာရှိတဲ့နေတိုးတပ်ဖွဲ့ရဲ့ပြောခွင့်ရမိုက်ကယ်လော်ဟွန်ကနေ့လယ်ပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီလို့ VOA ကိုပြောပါတယ်။အဲဒီ latest ခန်းဟာအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အကြီးဆုံးအမေရိကန်စစ်ကန်တစ်ခုလည်းဖြစ်ပါတယ်။လူမှုကွန်ရက်တစ်ခုမှာတော့တာလီဘန်တွေကဒီတိုက်ခိုက်မှုအတွင်းမှာလူ19ဦးလောက်သေဆုံးပြီးတော့အများစုကအမေရိကန်စစ်သားတွေဖြစ်တယ်လို့ပြောပါရယ်။ ကင်းလန်နေတဲ့တပ်ဖွဲ့ဝင်တွေကအဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာမှာမကြာခဏဆိုသလိုရနာလေးရှိတယ်ဆိုပြီးတော့လေဒီအကြံဖက်သမားတွေကပြောဆိုထားပါတယ်။ဒီဆုံးသူတန်ရာရသူတွေဟာဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ကြေညာထားတာမျိုးမရှိသေးပါဘူးခင်ဗျာ
။ကမ္ဘာ့ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ FIFA ဥက္ကဋ္ဌဒီဆပ်ဘလက်တာနဲ့တချို့တို့ကဥရောပဘောလုံးအဖွဲ့ချုပ်အကြီးအကဲဘီချီလ်ပလာတီနီတို့ကို FIFA စီကထိတ်သိမ်းကော်မတီကဘောလုံးအားကစားလောကကနေရှစ်သစ်ပေးလိုက်ပြီးတဲ့နောက်မကြာခင်မှာပဲဘလက်တာကတတိယမှာဒီလောကကိုသူပြလာမယ်လို့ပြောလိုက်ပါတယ်။2011ခုနှစ်တုန်းကဆက်ဘလာတာကပီချယ်ပလာတီနီကိုဒေါ်လာတစ်သန်းပေးခဲ့တဲ့ကိစ္စအတွက်သူတို့တို့အရေးယူခံခဲ့ရတာပါ။ဒီပေးခဲ့မှုဟာမတမာတဲ့အပေးယူလုပ်မှုလားဆိုတာကိုဆွစ်ဇာလန်ဆိုရကလည်းရာဇဝတ်မှုဖွင့်စုံစမ်းနေပါတယ်။ဘလာတာကတော့သူ့အနေနဲ့လက်စားခဲ့တယ်ဆိုတာဘာမှမရှိဘူးလို့ဆိုပြီးသူနဲ့ပလာတီနီကြားမှာနှုတ်ကပတ်ပေးခဲ့တာတွေတော့ရှိတယ်လို့ပြောသွားပါတယ်။ကော်ပတီရဲ့အလို့အကျိုးလို့ရဟာရှက်စရာကောင်းတယ်လို့လည်းဆိုပြီးတော့ကော်ပတီတွေတဲ့ဥက္ကဋ္ဌကိုဆက်ချေခွင့်မရှိဘူးလို့ဘလက်တာကပြောပါတယ်။ FIFA ရဲ့တရားသူကြီးတွေကတော့ဘလက်တာပြောတဲ့ဒီသူတို့နှစ်ဦးအကြာနှုတ်ကပတ်တွေတဲ့ပတ်သက်လို့တသက်အထောက်ထားဘာမှမရှိဘူးလို့ဆိုပြီးဒီသဘောတူညီမှုမျိုးကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုထားပါတယ်။ဘလက်တာကတော့သူ့ကိုယ်သူကိုကြည့်သိခါစောက်တည်သူတဦးလို့ဇူရစ်ပြိုပါပြောခဲ့ပါတယ်။ကိုယ်လုံအားလည်းရတာမဟုတ်တဲ့ငွေကိုယူသုံးတာအကျွေးပေးတာမျိုးဘတော်မှမဟုတ်ဘူးလို့သူကပြောဆိုခဲ့ပါတယ်။ပေါ်လို့တဲ့ပတ်သက်လို့ဆွတ်တယ်တပြအလုတ်အားလုံးကိုတားပစ်လိုက်တာကြောင့်ဖေဖော်ဝါရီလမှာလုပ်တဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲမှာ Michel Platini ဝေရောက်ရှင်းပြဖို့ခြေတည်မပေးတော့ပါဘူး။ Platter နဲ့ဒီ Platini တို့တယောက်စလုံးကတော့သူတို့ဘာအပားမှမလုပ်ဘူးလို့ညှိစက်ထားပြီးစီကထိတ်သိမ်းရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ FIFA အယူခံကော်မတီနဲ့အားကစားဆိုင်ရာခုံတမာတိတရားရုံးမှာအယူခံဝင်တိုက်ပွဲရှိပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ဒီရေရက်ပစ္စည်းပစွန်လုပ်ငန်းခွင်တွေမှာကြေကျွန်တဲ့ဖွဲ့ခိုင်းစိန်မှုအတင်းအကျက်အတမစီခိုင်းမှုတွေကိုလေးလေးရှုထားမှမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံပစွန်လုပ်ငန်းခွင်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ခဲ့တဲ့သတင်းပတ်တုန်းက EP သတင်းဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်အမေရိကန်ဥရောပနဲ့ဩစတြေးလျအပါအဝင်ကမ္ဘာတဝန်းကဒီအခြေအနေပေါ်အင်အားသင့်တုံ့လွှတ်ခဲ့ကြပါတယ်။ဒီဇင်ဘာ14ရက်နေ့ AP ရဲ့သတင်းထုတ်ပြန်ချိန်မတိုင်မီကတည်းကထိုင်းအစိုးရအနေနဲ့ဒီလုပ်ငန်းခွင်ကအခြေအနေတွေကိုတည်ထားပြီးဖြစ်တယ်လို့ထိုင်းရဲရာရှိတွေရေးတဲ့နဲ့တရားတခြားအရာရှိတွေခြံငံပြီးတော့ဒီအစိုးရပြောခွင့်ရဆန်ဆန်ကီယာကမ်နာကပြောပါတယ် AP သတင်းဌာနရဲ့တင်ပြမှုမှာမှန်ကန်မှုမရှိဘဲဒီလိုအခြေအနေတွေကိုအစိုးရကအရင်ဆုံးသိခဲ့တာလို့လည်းဆိုပါတယ်နိုင်ငံတကာမှာထိုင်းနိုင်ငံဟာပစွန်အတိကအများဆုံးတင်ပို့ရောင်းချတဲ့နိုင်ငံတွေထဲမှာပါဝင်ပြီးရေရွက်လုပ်ငန်းကနေ28ဘီလီယံလောက်ရရှိနေတယ်လို့ခန့်မှန်းထားတာပါ။ AB ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံကဒီတရားဝင်စာရွက်စာရမ်းမရှိဘဲရွှေပြောင်းငွေရောက်လာသူအတော်များများကိုဒီလုပ်ငန်းခွင်တွေမှာခိုင်းစီထားတယ်ဆိုပြီးတော့ဖော်ပြထားပါတယ်။အလုပ်သမားတွေကလိညာလှည့်ပြခံရပြီးပစွန်အခွန်ခွာတဲ့လုပ်ငန်းတွေမှာရောင်းချခံခဲ့ရတာပါ။ဒီလုပ်သားတွေဟာတရက်ကို16နာရီလောက်အလုပ်ခိုင်းစီခံရပြီးအလုပ်နားရမရှိသလိုလုံအားကမရတာဓမ္မမဟုတ်အနေငယ်သာရတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။နောက်အဲ့ဒီထဲကလုံသားအများစုဟာကုမ္ပဏီကိုအကျွေးပြန်ဆက်ရပါတယ်။ကုမ္ပဏီကလုံသားတွေဝယ်ရတဲ့ငွေကိုဒီလုံသားတွေရရှိတဲ့ဝင်ငွေတွေကနေပြန်ဖြတ်ယူပါတယ်။တချို့လုံသားတွေဆိုရင်လည်းဖန်းစီချုံနောင်ခံပြီးတော့ဒီအပြင်သွားခြင်းနဲ့သူတချို့ဟာဆိုရင်လည်းသူတို့ရဲ့ကလေးတွေဇနီးတွေကိုနောက်မှချန်ထားခဲ့ရပါတယ်။ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရအရာရှိတွေကအခုလိုအတင်းအဓမ္မစိတ်ခိုင်းမှုတွေရှိနေတယ်ဆိုတာကိုငြင်းဆန်ခြင်းမရှိပေမဲ့ AP သတင်းထဲမှာဖော်ပြထားတဲ့အတိုင်းရဲတွေလက်ယူပြီးတော့ဒီလိုအခြေအနေတွေကိုမတိကျိုးကျွန်ပြုတ်နေတယ်ဆိုတဲ့အချက်ကိုတော့လက်မခံနိုင်ကြောင်းပြောဆိုပါရခင်ဗျာ
။တရုတ်နိုင်ငံကွမ်တောင်ပြည်နယ်တောင်ပိုင်းရှန်ဆန်မြို့ကစစ်မှုဆောင်တစ်ခုမှာတရုတ်ကုလီတွေကမြေပြိုကျမှုကြောင့်လူပေါင်း62ဦးပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါရတယ်။စစ်မှုဆောင်အထက်ကမြေစာတွေပြိုကျခဲ့တာမှာစစ်ရုံ44ရုံရုံးခန်း2ရုံးနဲ့အရုသမားအဆောင်3ဦးအပါအဝင်အဆောက်ဦး33လုံးထိခိုက်ပျက်စီးသွားတယ်လို့မြေပြေတွေ့သူတွေကပြောပါရယ်။အပျက်စီးတွေနဲ့ပြည်နေတဲ့စတရီမီတာ9000ပတ်လည်နေရာမှာအရေးပေါ်ဝင်တဲ့1500လောက်ကရှာဖွေရတဲ့ကိစ္စရေးလုပ်ငန်းတွေဆောင်ရွက်နေကြပါရယ်။ဘိုးပြစ်ထက်ရွာသွန်းခဲ့ပြီးတဲ့နောက်မီတာ100ပြည့်ရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကစွန့်ပြစ်ပစ္စည်းတွေနဲ့အပိုက်မြေပုံကြီးပြိုကျခဲ့တာဖြစ်တယ်လို့မြေယာနဲ့အရေးပြည့်ဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။ ကြီးပြပြချမှုကြောင့်တရုတ်နိုင်ငံရဲ့ထိတ်တဲရည်တဲ့ဓာတ်ငွေကုမ္ပဏီပက်ထိုချိုင်းနာပိုင်သဘာဝဓာတ်ငွေပိုင်လိုက်တစ်ခုလည်းပောက်ကွဲသွားခဲ့ပါတယ်။ပျောက်ဆုံးတွေတွေထဲမှာတော့မျိုးသား59ဦးနဲ့အမျိုးသမီး32ဦးပါဝင်တယ်လို့တရုတ်စုရစေဝါသတင်းဌာနကပြောပါတယ်။လူပေါင်း900လောက်ကတော့ပြေပြမှုမဖြစ်ခဲ့ဘေးလျော်ကိုပျောက်ရွှေ့နိုင်ခဲ့တာပါ။လုပ်ငန်းတွေဘေးကင်းလုံခြုံမှုရှိတာကြီးကြပ်မှုအားနည်းတာနဲ့အချစ်ပြတ်ချစားမှုတွေကြောင့်ဆက်ရုံလုပ်ငန်းတွေမှာမတော်တဆအခြေအနေတွေတိုးပြီးတော့ဖြစ်လာနေတဲ့အပေါ်တရုတ်စုရအနေနဲ့ပြစ်တင်ဝေဖန်ခံရပါတယ်။ဩဂတ်လတို့ကလည်းဓာတ်ပစ္စည်းတူလာရုံတစ်ခုပါပြီးလောက်ပောက်ကွဲမှုဖြစ်ခဲ့တာကြောင့်မို့လို့လူပေါင်း160တိပါတိစုပ်ခဲ့ရပါသေးတယ်ရှင်
။အင်ဒိုနီးရှားလေပိုင်းမှာနေမြခဲ့တဲ့ခီးတဲ့ရင်ကရုတင်မောကနေနောက်ထပ်အသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကစစ်ဖက်3ရဟတ်ယာဉ်တွေကယ်ဆယ်ရေးမော်တော်ဘုတ်တွေအသုံးပြုပြီးတော့ဒီကနေ့မှဆက်လက်ရှာဖွေနေပါတယ်။စနေနေ့ကဆိုးရွားတဲ့ရာသီဥတုကြဆူလာဝေစီဒေသမှာရှိနေတဲ့ခိုလကာကနေစီဝါကိုကရုတ်တင်မောက်ခုံမောင်းနေစဉ်တင်မောက်ခဲ့ပြီးတဲ့နောက်လူပေါင်း39ဦးကိုကယ်တင်နိုင်ခဲ့တယ်လို့အာနာပိုင်နေကပြောပါရယ်ဒီတင်မောက်တင်မောက်စင်မှာနှိုင်းလုံးတွေဟာ5မီတာအမြင့်ထီအောင်ရှိနေခဲ့တာပါခင်ဗျာ
အိန္ဒိယနိုင်ငံမှာ2011ခုနှစ်ကမျိုးသမီးကယ်တူဦးကိုအုပ်စုဖွဲ့အရမပြုချေခဲ့ကြတဲ့အမျိုးသား6ယောက်ထဲကတယောက်ဖြစ်တဲ့လူကယ်တူဦးကိုပြက်ပလုတ်ပေးပဲဆက်ပြီးတော့ထိန်းသိမ်းထားဖို့တောင်းဆိုတဲ့အယူခံကိုတော့အိန္ဒိယတရားရုံးချုပ်ကပယ်ချလိုက်ပါတယ်လက်ရှိအိန္ဒိယဥပဒေအရအရွယ်ပျောက်သေးသူတူဦးကိုတုံ့တစ်ထက်ပို့ပြီးထိန်းသိမ်းထားလို့မရဘူးလို့တရားရုံးကတကယ်ပြောပါရယ်ပတရားပြုချစ်ခရသူ9ယောက်ကိုထောက်ချခဲ့ပေမဲ့အသက်18နှစ်အရွယ်တီလူငယ်ကိုတော့အိန္ဒိယဥပဒေအရပြုပြေးစကတ်တစ်ခုပါ3နှစ်ထိန်းသိမ်းထားတာဖြစ်ပါရဲ့ရှင
်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မှခင်ပြထွေးတို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ဒီဖားကန့်ဒေတာကကြောက်စိမ့်တူးဖို့မှုအကြီးကျယ်လုပ်နေတာကိုသမတဦးသိန်းစိန်ဆွေရလက်ထက်အတွင်းဖြည့်ရှင်းဆောင်ရွက်ပေးဖို့တိုက်တွန်းချက်အကြောင်းကိုတင်ပြပေးပါမယ်လူထိခိုက်သေးဆုံးမှုတွေကြုံနေရတဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူးဖို့မှုတွေအကြီးကျယ်လှုပ်ဆောင်နေတာကိုသမတဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ရှိတပ်တန်းအတွင်းဖြည့်ရှင်းဖို့ဆောင်ရွက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမြင့်ဆုံးရှင်းလင်းတင်ပြဖို့ပြည်ထောင်စုလွှတ်တော်နာရီကကိုတိုက်တွန်းလိုက်ပါတယ်။မကြသေးခင်လတွေကစလို့ဖားကန့်ဒေသကိုဆက်ရင်းနေရာတွေထပ်မံပို့ဆောင်ပြီးကုမ္ပဏီတွေကကြောက်စိမ့်တူးဖို့ရေးလုပ်ငန်းတွေအရှိန်မြင့်လှုပ်ဆောင်နေလာနေတဲ့အချိန်တည်းမှာပဲအခုလိုတိုက်တွန်းချက်ထွက်ပေါ်လာတာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်မှမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ကချင်ပြည်နယ်ဖားကန့်ဒေသမှာရေစာပုံပြိုကျမှုကြောင့်ပြည်သူတွေရဲ့အသက်အိုးအိမ်ဆုံးရှုံးရသလိုလက်ရှိမှာဆွမ်းအားမြင့်ဆက်ရဲနေရကြီးတွေရေစာတဲကားကြီးတွေပို့မှုအသုံးပြုပြီးကြောက်စိမ့်အလွန်ကျွံတူးဖော်နေတယ်လို့ဒေသခံတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကဝေဖန်နေကြမှာပဲပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကသမရဦးသိန်းစိန်ထံကိုတဝန်လွှာပေးပို့လိုက်တာဖြစ်ပါတယ်အစိုးရအနေနဲ့ဘလို့ဖြည့်ရှင်းဆောင်ရွက်ထားတယ်လဲဆိုတာကိုပြည်ထောင်စုအစိုးရအဖွဲ့ကစားသက်ဆိုင်ရာပြည်ထောင်စုအဆင့်အဖွဲ့အစည်းတွေကပြည်ထောင်စုလွတ်တော်အစည်းအဝေးမှာလာရောက်ရှင်းလင်းတင်ပြဖို့လဲပြည်ထောင်စုလွတ်တော်နာယကကတောင်းဆိုထားပါတယ
်။ကချင်ပြည်နယ်ဖားကန့်ဒေသရှိမြေစာတောင်ပြိုကျမှုများကြောင့်ပြည်သူအချို့ဤအသက်အိုးအိမ်များမကြာခဏဆုံးရှုံးလျက်ရှိခြင်းလက်တလောကာလတွင်လဲစွမ်းကြီးမာသောဆက်ရံရကြီးများမြေတယ်ရင်ကြီးများပုံမှုအသုံးပြုပြီးဒုဖော်မှုများအလွန်ကျွံလုက္ကံလျက်ရှိခြင်းတို့ကြောင့်ပြည်သူလူထုအတွင်းစိုးရိမ်ပူပန်မှုများဖြစ်ပေါ်နေသည့်အတွက်ပြည်ထောင်စုအစိုးရအဖွဲ့ကိုစားသက်ဆိုင်ရာပြည်ထောင်စုအဆင့်ဌာနအဖွဲ့အစည်းများကပြည်ထောင်စုလွှတ်တော်အစည်းအဝေး၌စောလင်စွာရှင်းလင်းတင်ပြပြီးဆက်လက်စီမံဆောင်ရွက်ပေးနိုင်ပါရန်တွန်းလာပေးပို့ပါသည်
။နိုဝင်ဘာလကုန်အထိစီရင်တွေရတော့တပ်ထုတွင်ဝင်ကြီးဌာနမြမကြောက်မြင့်ရဲနာရောင်းဝယ်ရေးလုပ်ငန်းကလုံခင်ဖားကန့်ရဲနာနေမြေမှာသူဖော်ရေးကုမ္ပဏီ628ခုကို22,558.30 ဤကာကိုလုတ်ကင်ခွင့်ပြုထားကြောင်းနဲ့ဖားကန့်ဒီသားကိုရောက်ရှိနေတဲ့ယင်းနဲ့ဆက်ရဲနေရတွေဟာတရားဝင်တင်သွင်းတာဟုတ်မဟုတ်ကိုစီးပွားရေးနယ်ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနအနေနဲ့ကွင်းစင်စစ်ဆေးဖို့ဆောင်ရွက်နေသလိုကချင်ပြည်နယ်ကံပိုက်တီနယ်စပ်ကုံတွယ်ကြီးစခန်းကယင်းနဲ့ရန်တရားတင်သွင်းခွင့်ကိုခေတ္တဆိုင်ငံ့ထားမယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ဖားကန့်ဒီသားကံတွေဘက်ကတော့ကချင်ပြည်နယ်ကြောက်စိမ့်သူဖော်ရေးအတွက်ရီစာတဲကားတွေဇက်တိုက်ပို့ဆောင်နေတာနဲ့ပတ်သက်လို့စိုးရိမ်နေကြပါတယ်။ဒေသခံတွေအနေနဲ့ကြောက်စိမ့်တူးဖို့ရေးလုပ်ငန်းကြောင့်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဖို့လိုလားတောင်းဆိုတယ်လို့ဖားကန့်ဒေသခံတယောက်ကပြောပါတယ
်။ကျွန်တော်လိုလားတာကတော့ကုမ္ပဏီဟောတွေကတီတူလမ်းမှာမခက်ဖို့ပဲ။အဲ့ဒါပထမတစ်ချက်ပေါ့နော်။ဒုတိယတစ်ချက်ကျွန်တော်တို့အခုဒီစုပြစ်နေတာတွေကိုကျွန်တော်တို့စနစ်တကျစီမံပြီးတော့ကျွန်တော်ပြစ်ပေးဖို့ပဲ။တတိယတစ်ချက်ကကျွန်တော်တို့လက်ရှိဖြစ်တော်နေတဲ့ဒီသဘာဝဘေးအခြေအနေကနေလွတ်မြောက်အောင်လို့တို့ရဲ့ဒီထိန်းသိမ်းမှုအပေါ်မှာကျွန်တော်တို့ကောင်းကောင်းမွန်မွန်ထိန်းသိမ်းခိုင်းစေချင်တဲ့အဲ့ဒီ၃ချက်ပဲ
။ပြီးခဲ့တဲ့အပတ်တွင်းမှာမြေစာတဲကားတိုက်တာကြောင့်လူ၃ယောက်သေဆုံးခဲ့ရသလိုအရင်ကလည်းမကြာခဏဖြစ်တယ်လို့ဆက်ပြောပါရယ်
။အခုဒီဖက်ကန်ဒေတာကိုကားဆောင်ဝင်မဲ့ အခြေအနေရှိတယ်ခါတိုင်းချက်ကားကတွားတော့ပူများလာပြီဒီတပတ်တော်တင်ဖြစ်နေတာအလောင်းကတော့၃လောင်းရှိပြီပေါ့အဲ့ဒါဆိုရင်ရင်တိုက်မှုကတော်တော်လေးများလာတဲ့အချိန်မှာကျွန်တော်တို့ကဒီပြည်သူတွေလိုလားနေကြတာဒီကုမ္ပဏီလမ်းတွေကျွန်တော်တို့ပြည်သူပိုင်လမ်းမှာမလျှောက်ဖို့ရွာလမ်းမှာမဖြတ်ဖို့အဲ့လိုပြောနေဒါပေမဲ့ရွာလမ်းမဖြတ်ဖို့ဆိုရင်သူတို့ကတော့ဘာပဲဖြစ်ငွေအားနဲ့တော့လုံနေရခြင်းနဲ့
နိုမ21ရက်နေ့မြေစာပုံပြူကြမှုမှာတော့လူ100လောက်သေဆုံးမယ်လို့ဒေသခံတွေကခန့်မှန်းပြီးသေဆုံးသူရုပ်လောင်းကိုရှာဖွေရမှာတော့134လောက်ပဲတွေ့ရှိခဲ့သလိုဒီဇင်ဘာ15ရက်နေ့တုန်းကလည်းဖောက်ကန်မြေစာပုံပြူပြီးအနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်
။မမမြင့်ခိုင်တည်င်းပေးပို့ထားတာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သမ္မတသက်တမ်းအတွင်းဆောင်ရွက်ချက်တွေကိုအရေးမြူဖို့ဥပဒေရေးဆွဲမယ့်အစီအစဉ်အကြောင်းကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာအစိုးရအပြောင်းအလဲတွေလှုပ်ဆောင်တော့မယ့်အချိန်မှာပဲသမ္မတတူဦးရဲ့သက်တမ်းအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဖို့လုံခြုံရေးဆိုင်ရာဥပဒေတရားရေးဆွဲဖို့အစီအစဉ်နေပါတယ်။အများပြည်သူလစ်လာအကြံပြုနိုင်ဖို့ဆိုပြီးဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြလိုက်တဲ့ဥပဒေချမ်းပေါ်ဥပဒေပညာရှင်တချို့ကတော့ထောက်ပြဝေဖန်ခဲ့ကြပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အစိုးရတစ်ကိုအာဏာလွှဲပြောင်းပေးပြီးတဲ့နောက်သမရဟောင်းတဦးဖြစ်လာတဲ့အခါတာဝန်ယူခဲ့စဉ်သက်တမ်းတွင်လုံဆောင်ချက်တွေနဲ့ပတ်သက်လို့အရေးယူတာတရားစွဲဆိုတာမရှိသေးဘူး။နိုင်ငံတော်သမရတာဝန်ထမ်းဆောင်ခဲ့သူဤလုံခြုံရေးဆိုင်ရာဥပဒေကျမ်းဆိုပြီးနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့တာပါဒီဥပဒေကျမ်းနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့အခုလိုပြောပါဗျာ
တရားဥပဒေကျမ်းဖြစ်သွားပြီဆိုရင်ဘယ်သူဝက်ဖြစ်ရေကောက်ပွဲနဲ့ပြောက်ထားတဲ့ပေါ်ပေါ်လာတဲ့သမရပန်တွေကတော့ဒီအရေးဥပဒေအခုရဲ့အကာအကွယ်ရသွားမှာပဲဒီသမရဖြစ်မျက်မှောင်ခဲ့တဲ့ကာလအတွင်းမှာအတော်ဝင်ရဆောင်ရွက်ချက်များကိုအကြောင်းပြုပြီးတော့ကျေးဇူးတင်တယ်ရည်ရွယ်ချက်မပြုရဘူးလို့ပြောထားတယ်။အဲဒီမှာကသူတာဝန်ထမ်းဆောင်တဲ့အချိန်မှာအများပြည်သူကိုထိခိုက်နေတဲ့ပြဿနာမျိုးပေါ်ပေါ်လာရင်ထိခိုက်ခံရတဲ့လူတွေရဲ့မျက်နှာမှုကိုပြရမှုတွေဥပဒေမရှိတော့ဘူးလား။အဲဒီမှာနိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုတာရှိတာ။အဲဒီကျိုးမှုဆိုတာကသဘောရိုးနဲ့ဆောင်ရွက်မှုလည်းချရမယ်။အများပြည်သူကိုလည်းမထိခိုက်ဘူးဆိုရင်တော့ဒီဥပဒေရဲ့အကာအကွယ်ကိုပြရအောင်ရမယ်လို့ပြောနော်။ဟုတ်ကဲ့အများပြည်သူကိုရှေ့ရနိုင်တဲ့တော့ဆောင်ရွက်မှုမျိုးရှိခဲ့ရင်တော့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးတရအနေနဲ့ဟာခွင့်ပြုမှာပါတဲ့ဥပဒေရဒီအရကိုကျော်လွှားတယ်လို့ပြောလို့ရပါတယ
်2008ခုနှစ်ဖွဲ့စည်းပုံကတော့အရင်စစ်ကောင်းဆောင်ဟောင်းကိုအေးမြူဖို့အတွက်အကာအကွယ်ယူထားမှုတယ်လို့လည်းတရားလွှတ်တော်ရှင့်နေဦးအောင်သိန်းကပြောပါတယ်နိုင်ငံဝန်ထမ်းဖြစ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေဟာတာဝန်ထမ်းဆောင်စဉ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတစုံတရာအေးမြူခြင်းမလုပ်ရဘူးဆိုတာကိုတော့မြန်မာနိုင်ငံရဲ့ပြစ်မှုဆိုင်ရာကျင့်ထုံးဥပဒေမှာပြဋ္ဌာန်းထားပြီးဖြစ်တဲ့အတွက်ဒီဥပဒေကိုတည်ဆံထက်ထုတ်စရာမလိုဘူးလို့ယူဆကြောင်းအာရှလူ့ခွင့်ရေးကော်မရှင်ကရှင့်နေဦးမင်းလွင်ဦးကတော့ဆိုပါတယ်ဒါပေမဲ့ဥပဒေကျမ်းမှာမရှင်းလင်းတဲ့အချက်လက်တွေလည်းရှိနေတယ်လို့လည်းပြောပါတယ
်လုံခြုံရေးနဲ့ပတ်သက်လို့ပေါ့အဲ့ဒါလည်းကျွန်တော်တို့ကပြောစရာရှိတယ်ကိုရန်တော်အူကိုသမရကအမိစင်းတင်သွင်းခံရမယ်လို့ပြောတယ်နောက်ပုံမှန်တစ်ခုမှကျတော့ကိုရန်တော်အဖွဲ့လို့ဆိုပြန်တယ်အဲ့တော့အဲ့ဒီကိုရန်တော်တူဦးကနေပြီးတော့ကျန်တဲ့လုံခြုံရေးဖွဲ့အဖွဲ့ကိုစီမံကိုကွဲသွားမှလားစစ်တပ်ကအဖွဲ့ကိုစီမံကိုကွဲသွားမှလားအဲ့ဒါကိုကြတော့ရှင်းရှင်းလင်းလင်းရေးထားတာကျွန်တော်တို့မတွေ့ရဘူးအဲ့တော့စစ်တပ်ကလည်းအကူအညီတောင်းဝင်တောင်းနိုင်တယ်ရဲတပ်ဖွဲ့လည်းအကူအညီတောင်းဝင်တောင်းနိုင်တယ်လို့ရေးထားတာတွေ့တယ်အဲ့တော့ဒီနိုင်ငံတော်သမ္မတတွေဒီသမ္မတအောင်းတွေပြပခီးသွားတယ်ဆိုလို့ရှိရင်လုံခြုံရေးရဒီထည့်ပေးလိုက်တဲ့ကိစ္စတွေရှိတယ်အခုချိန်ဒီလည်းအချို့နိုင်ငံဒီမှာဒီလိုပဲလုပ်နေကြတာပါ။ဟိုထွေထွေထူးထူးကြီးတော့ခံစားခွင့်ရလူတည်ဆံပေးပြီးတော့အဲ့ဒီလိုကြီးတော့မရှိပါဘူး။ဟိုအသက်အန္တရာယ်ဆိုးရှုံးမှဆိုးရဲဆိုလို့ရှိရင်အသက်အာမခံထားလိုက်ပေါ့
။ဒီဥပဒေကျမ်းကိုလက်ရှိအစိုးရလက်ထက်မှာပြဋ္ဌာန်းခဲ့ရင်တောင်မှနောက်တက်လာမယ့်အစိုးရလက်ထက်တွေမှာဒီဥပဒေကိုပယ်ဖျက်နိုင်တာမျိုးတွေလုပ်နိုင်တာတွေရှိသလိုသမရဟောင်းတွေအနေနဲ့သူတို့တာဝန်ယူတဲ့သက်တမ်းအတွင်းမှာအမှားယွင်းတွေရှိနိုင်တဲ့အတွက်အကာအကွယ်ယူရာမျိုးတွေလည်းဖြစ်နိုင်တယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်ဒီဥပဒေမူကြမ်းကိုတော့မကြခင်ကုံဆုံးတော့မဲ့အစိုးရသက်တမ်းကာလအတွင်းမှာအတည်ပြုနိုင်ဖို့အတွက်စ조사လိုက်မယ်လို့တော့ဥပဒေပညာရှင်တွေကခန့်မှန်းနေကြပါတယ်မကြခင်မှာအထက်ခံပါတီကအစိုးရသက်ဖွဲ့စည်းရမယ့်အချိန်မှာပဲအခုလိုမျိုးသမရဟောင်းအတွက်လုံခြုံရေးဆိုင်ရာအကာအကွယ်ပေးနိုင်ဖို့နဲ့နောက်ကျောင်းပြန်အရေးယူတာတွေမလုပ်နိုင်ဖို့အတွက်နိုင်ငံတော်သမရတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်
မအေးအမသတင်းပေးပို့ခဲ့တာပါအခုတော့ဒေါ်ဆန်းစုကြည်နဲ့လူငယ်တွေတွေ့ဆုံကြတဲ့အကြောင်းသတင်းပေးပို့ချက်ကိုဆက်လက်တင်ပြပေးပါမယ်ရွေးကောက်ပွဲမှာအနိုင်ရပြီးနောက်ပထမအဆုံးချိန်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာလူငယ်တက်ကြွလှုပ်ရှားသူတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးလူငယ်ရေးရာတွေကိုဆွေးနွေးခဲ့ပါတယ်
လူငယ်တွေအနေနဲ့ငြိမ်းချမ်းရေးနဲ့တိုင်းသားရေးပါဝင်လူငယ်စင်တာတည်ဆောက်ဖို့နဲ့လက်ရှိလူငယ်တွေဆောင်ရွက်နေတဲ့ကိစ္စတွေကိုတင်ပြပြောဆိုခဲ့တယ်လို့ဒေါန်ဆန်းစုကြည်အနေနဲ့လည်းအစိုးရတက်လက်ထက်မှာလူငယ်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့လူငယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ကတင်ပြပေးပါမယ်ရှင်။
ရှမ်းချင်းရခိုင်မွန်းနဲ့ကရင်တိုင်းသားတွေအပါအဝင်ကနအသီးသီးမှာလူငယ်အရေးဆောင်ရွက်နေတဲ့လူငယ်13ယောက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာရှိတဲ့ပြည်သူ့လွှတ်တော်ဝင်အတွင်းတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဆောင်မှာတွေ့ဆုံခဲ့ပါတယ်။လူငယ်တွေအနေနဲ့လက်ရှိမှာလူငယ်တွေပါဝင်လှုပ်ရှားနေတဲ့အကြောင်းအရာ၄ချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူတဦးဖြစ်တဲ့လူငယ်နဲ့လူမှုသာဟစာတာဖြည့်ရေးစင်တာကဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ်။
လေးချက်ပေါ်ကဒီတိကတော့ဒီငင်းငင်းကြီးပေါ့နော်ငင်းငင်းနဲ့ပတ်သက်ပြီးတော့ဒီငင်းငင်းကိစ္စတွေမှာလူငယ်ဝင်ပါတဲ့ကိစ္စတွေဟိုလူငယ်လှုပ်ဆောင်တဲ့ကိစ္စတွေနောက်တစ်ချက်ကကြတော့ဒီဟိုတိုင်းသားကြီးရာကိစ္စတွေပေါ့တိုင်းသားလူငယ်နဲ့ပတ်သက်တဲ့ကိစ္စတွေနောက်တစ်ချက်ကကြတော့လူငယ်စင်တာနဲ့ပတ်သက်တဲ့ကိစ္စတွေဒီလူငယ်စင်တာဖွင့်မှုအတွက်ကျွန်တော်လှုပ်လာခဲ့ဒီကတော့ youth program နဲ့ပတ်သက်တဲ့ကိစ္စတွေအဲ့ဒါတွေပါတယ်နောက်တစ်ချက်ကကြတော့ကျွန်တော်ဒီအကောင်ပေါ့လက်ရှိဖြစ်နေတဲ့ကိစ္စတွေ update ပြောတာပေါ့နော်ဒီတောက်လျှောက်ဒီ2020နောက်ပိုင်းမှာလူငယ်တွေထောက်ရှားမှုတွေအကုန်လုံးကျွန်တော်တို့ဟိုအပိတ်ပြောပြတာပါပါလုပ်ခဲ့ကြတာရှိရပါပြောပြတ
ာဒေါန်ဆန်းစုကြည်အနေနဲ့လဲစူအသက်တက်မှာလူငယ်တွေနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့လူငယ်တွေအနေနဲ့ကလည်းဒီထက်ပိုစူးစမ်းဆောင်ရွက်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ Generation Wave ရဲ့ဥက္ကဋ္ဌကိုမိုးသွေးကဆိုပါတယ်အ
ဲ့ဒီမှာတူတော့ဒီမှတ်မှတ်သားသားကျွန်တော်တို့ပြောပြခဲ့တဲ့ကိစ္စတစ်ခုကတော့ဒီ policy နဲ့ပတ်သက်လို့ရှိရင်အသက်ကန့်တတ်မှုပေါ့နော်အသက်ကိုဘယ်လိုအပိုင်းခြားသတ်မှတ်မလဲဆိုတာလေးကိုကျွန်တော်တို့ပြီးတယ်က18ကနေ35ပေါ့နော်ဆိုတော့တတ်မှတ်ထားတဲ့ဆွေးကြောင်အဲ့မှာသူကတော့ပြောတာတော့ဒါပုံမှန်ဆိုလို့ရှိရင်တော့ဒီကြီးနေတယ်ပေါ့နော်35 30လောက်ထိပဲဖြစ်နေတယ်ဆိုတဲ့ဟာတွေပြောပြတယ်နောက်ပြီးတော့သူကတော့ဒီမတ်မတ်တသားသူပြန်ပြောတဲ့သဘောထားတစ်ခုကတော့ဒီ youth ဆိုတာကကျွန်တော်တို့ class တစ်ခုမဟုတ်ဘူးလူတန်းစားတစ်ခုမဟုတ်နေဘူးပေါ့နော်ဒီကာလအပိုင်းခြားတစ်ခုသာဖြစ်တယ်ဒီလူကြီးဘဝကအပြေဝသွားမသွားခင်မှာလူငယ်တွေကနေပြီးတော့မှ transition ပေါ့ဒီကာလကုပြောင်းတဲ့ကာလတစ်ခုဖြစ်တယ်ဆိုတဲ့ဟာကိုပြောပြတယ်ဒါကြောင့်မလို့ဒီလူငယ်ရေးတွေကိုဆောင်ရွက်နေတဲ့လူငယ်တွေအနေနဲ့လည်းလူငယ်platform ပေါ်ကလူငယ်ဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေဆိုတဲ့ဘဝမှာနေဟိုအင်းနဲ့မနေပဲနဲ့တကယ်သင်ခေါ်မှုပိုများတဲ့ဒီလူကြီးဘဝပေါ့နော်အဲ့တဲကိုပို့ပြီးတော့မှဟိုပြောင်းဖို့ဆိုတဲ့ဟာရောလဲသူကဟိုပြောပြပါလဲ
ဒါအပြင်ချင်းတိုင်းသားတူဖြစ်တဲ့ကိုစလိုင်းဒေးဗစ်ကလည်းဒီတွေ့ဆုံပွဲမှာတိုင်းသားလူငယ်တွေရဲ့အခန်းကဏ္ဍကိုထွက်ထွက်ဝင်ဝင်ဆွေးနွေးခဲ့တယ်လို့ပြောပါတယ်
ကျွန်တော်ဒီအခုဒီတိုင်းသားလူငယ်ဒေသတွေမှာပြည်ပြနေတဲ့လူငယ်တွေရဲ့အတိတ်အခက်အခဲစိန်ခေါ်မှုတွေကြားထဲမှာကျွန်တော်ပြညာရေးပါမယ်ပြီးကြတော့ကျွန်တော်တို့ဒီအတိတ်အမှုရေးစေဝါကိစ္စလေးကိုကျွန်တော်နည်းနည်း highlight လုပ်တယ်ပြီးကြတော့နောက်တစ်ခုကျတော့ဒီ unemployment ပေါ့နော်အလုပ်လက်မဲ့ပြဿနာလေးကိုကျွန်တော်နည်းနည်း highlight လုပ်တယ် highlight လုပ်ပြီးကြမှာကျွန်တော်တို့လိုအပ်နေတဲ့ဒီလိုမျိုးဆက်မွေးမှုတင်တန်းကြောင်းပေါ့နော် vocational training school တွေကိုဒီ standard data တွေမှာပို့ပြီးတော့ community ကိုအဲ့လိုမျိုးတွေကျွန်တော်highlight လုပ်ခဲ့တယ်ပြီးကြမှာကျွန်တော်တို့ကဒီအတိတ်ဒီလူငယ်တွေကဒီကိုယ့်ရဲ့ data မှာဖြစ်နေတဲ့ဒီအခွင့်အရေးတွေကနေပါနေတဲ့အတွက်ကြောင့်ကျွန်တော်တို့ကနိုင်ငံပြင်ပကိုထွက်မှုများတယ်ပေါ့ဗျာအဲ့ဒီချိန်မှာထွက်မှုများတဲ့ပုံမှာကျွန်တော်တို့ကဒီလူသားချင်းမြေဆုံးရှုံးမှုနဲ့တူကျွန်တော်တို့အုံနောက်ယူစီမှုပေါ့ဗျာဒီ brain drain ဖြစ်တဲ့ကိစ္စလေးကိုကျွန်တော်လည်း highlight လုပ်ပြီးလုပ်ပြောခဲ့တယ်ပြီးဟုတ်ကဲ့ဟုတ်ပြီးကြတော့ကျွန်တော်တို့ကမိခင်တိုင်းသားပါတော့တကားတင်ကြခွင့်ရရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်လည်း highlight လုပ်ပြီးတော့ရှင်းလင်းတင်ပြခွင့်ရခဲ့တယ်ခင်ဗျာဟုတ
်ရွေးကောက်ပွဲအနိုင်ရပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲအပြီးမှာလူငယ်တွေနဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ရတာလည်းဖြစ်ပါတယ်ဒီတွေ့ဆုံပွဲဟာလူငယ်တွေရဲ့အရေးကိုထိထိရောက်ရောက်တင်ပြဆွေးနွေးနိုင်ခဲ့တာကြောင့်အပြုသဘောဆောင်တဲ့တွေ့ဆုံမှုဖြစ်တယ်လို့လူငယ်တွေကရှုမြင်ကြပါတယ်နောက်နေ့စာပိုင်းမှာလည်းလူငယ်ခေါင်းဆောင်တွေဟာဒေါန်ဆန်းစုကြည်နဲ့အခုလိုမျိုးတွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာတော့ဒေါန်ဆန်းစုကြည်နဲ့အတူအဖွဲ့ချုပ်ဘဟုအလုပ်အမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတို့တက်ရောက်ခဲ့ကြတယ်လို့လူငယ်ခေါင်းဆောင်တွေဖြစ်ကြတဲ့ကိုသက်ဆွေဝင်းကိုမိုးသွေးကိုတင်းငင်းလင်းကိုတီရမောင်မောင်အပြင်ကိုစလိုင်းဒေးဗစ်နဲ့ကိုဆိုင်းအောင်မြင့်ဦးစတဲ့လူငယ်73ယောက်နဲ့အတူတနားနီးပါးလောက်တွေ့ဆုံဆွေးနွေးခဲ့ကြတာပါဒါအပြင်ဒေါန်ဆန်းစုကြည်ဟာရွေးကောက်ပွဲအပြီးအနုပညာရှင်တွေနဲ့တွေ့ဆုံခဲ့တယ်လို့အနည်းငယ်လောက်သားစိုက်ကားဆရာတွေနဲ့လည်းဒီဇင်ဘာလ26ရက်နေ့မှာတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
တော်ရရှိများရှင်မကြခင်ကုံဆုံးတော့မယ့်2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေတော့အဆုတ်ယုတ်ဆုံးလို့တော်ရရှင်တွေယူဆကြပါသလဲလာမယ့်2016နှစ်သစ်မှာရောတိုးတက်မှုပဲဖြစ်ဖြစ်အဆုတ်ယုတ်မှုပဲဖြစ်ဖြစ်ဘယ်နေရာမျိုးတွေမှာတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြပါသလဲ2015ခုနှစ်ကိုပြန်ကြည့်ရင်လာမယ့်2016နှစ်တကူမှာမျော်လင့်စရာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0112-232-2995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့ရှမ်းပြည်ဘက်ကစစ်ပီးဒုက္ခသည်တွေအကြောင်းကိုတလဲကြည့်ကြရအောင်ပါ။မြန်မာစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးတင်းမာမှုကြောင့်နေရကိုစွန့်ခွာထွက်ပြေးနေရတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှူမိုင်းနောင်ကျေးတိမြို့နယ်ကစစ်ပီးဒုက္ခသည်တွေဟာအခုချိန်တိုက်ပွဲတွေငြိမ်သက်လာလို့နေရကိုပြန်နေကြပြီမဲ့မိုင်းရှူမြို့နယ်ထဲကကုန်းနေနဲ့နန့်ပါမုံကျေးရွာဒေသခံ2000နီးပါးဟာနေရပြန်ဖို့အခက်အခဲရှိနေစေလို့လူမှုကွန်ရက်ရေးအသင်းအဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေနေရပြန်ရေးမှာစစ်တပ်ကဟန်တားမှုတွေရှိနေသေးတယ်လို့နေမြေတစ်မှာအခြေချနေထိုင်နေရတယ်လို့လည်းဆိုပါတယ်။စစ်ရေးမတည်ငြိမ်သေးတဲ့ရှမ်းပြည်နယ်မိုင်းရှူမြို့နယ်ကဒုက္ခသည်အခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတော်ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းမြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ထဲကစစ်ပြေးဒုက္ခသည်အများစုဟာစစ်ရေးငြိမ်သက်နေတဲ့အခြေအနေကြောင့်နေရရင်းကိုပြန်နေကြတဲ့သူတွေရှိနေပေမဲ့ကုန်းနေနဲ့အနံ့ပါမုံကြီးရွာဒေသခံ2000နီးပါးခန့်ဟာဒေသတွင်းလုံခြုံရေးအခြေအနေရနေရကိုမပြန်နိုင်သေးဘူးလို့မိုင်းရှူးမြို့အကူအညီပေးရေးဖွဲ့ခေါင်းဆောင်သူဖြစ်သူနန်းကောင်ခန်းကအခုလိုပြောပါတယ
်မိုင်းရှူးမြို့နယ်အထက်မှာဒီနေ့ကတော့ကဲမှ5ခုရှိတယ်အခုကကျန်တဲ့ခုကရှမ်းပြည်နယ်ရဲ့နေရာကိုနေရကိုပြန်သွားတယ်ပြန်တဲ့ကဲ2ခုကတော့ဒီစုနဲ့ကျောင်းကူတွေကြမ်းတယ်။ဟိုက်ကက်တစ်ခုကတော့400လောက်ရှိတယ်။ဟောဟိုက်ပါကြီးရောအုပ်စုကတော့ပြန်လို့မရသေးဘူးအဲ့မှာ။သူတို့ကအဲ့မှာ1600လောက်ကျန်သေးတယ်
။သူတို့ပြေကုန်းနေတဲ့နံပါတ်မုံဒေရခန်ပလောင်လီစုလီျောတိုင်းတာဒုက္ခတဲ့400ခန့်ဟာနေမြေမအေးချမ်းသေးလို့မိုင်းရှူးဒုက္ခတဲ့စခန်းမှာတောင်းတနေသေးတယ်လို့တခြားဒုက္ခတဲ့1600ခန့်ဟာလည်းဟိုင်းပါကြီးရောနီးမှာအင်ယာသစ်ဆောက်လုပ်နေထိုင်နေရတယ်လို့နန်းကောင်ခန်းကပြောပါတယ်။လက်ရှိအနေထားရဒေသတွင်းတိုက်ပွဲငြိမ်သက်နေပေမဲ့ကုန်းနေနဲ့နံပါမုံကြီးရသွားတဲ့နေရရင်းကိုပြန်ရေးမှာမြမတမတော်ဘက်ကလည်းဟန်တားမှုရှိနေသေးတယ်လို့နန်းကောင်ခန်းကပြောပါတယ်
ကုန်းနေနဲ့နံပါမုံကြတော့သူပြန်သွားတဲ့အချိန်မှာစစ်တပ်ကသူ့ကိုနေတယ်ကုန်းနေရာဖိုင်းတယောက်ကပြန်ပြန်သွားတဲ့အချိန်မှာသူကသူ့ရွာနဲ့ရောက်သွားတဲ့အချိန်မှာရှိတဲ့ပစ္စည်းတွေလည်းအကုန်ပြောင်းပြီးချိန်သွားတယ်လည်းချန်တော့အယုပုံမတွေ့ဘူးလေအဲ့ဒါအိမ်နဲ့ကြက်ပြီးပြီဆိုတော့ထိုင်ရော့အောင်နေတာပေါ့ထိုင်ပြီးရော့အောင်နေတဲ့အချိန်မှာစက်ကအင်းပါလို့မလို့တာလဲအဲ့ဒါချိန်ချောက်ပြီးတော့ဒီကနေ့မိုးကဆောင်ပြီးတော့ချိန်ချောက်လိုက်တာပေါ့နော်ဒီလိုမလာနဲ့ပြန်သွားအဲ့လို
ပြီးခဲ့တဲ့အောက်တိုဘာလဇန်းကနေစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့ရာဖြစ်ပွားတဲ့စီရေပတိပခတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးတိမိုင်းနောင်မိုင်းရှူးဒေသခံ1000နီးပါးခန့်ဟာအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်နေရတာပါဒီလိုဖြစ်ပွားခဲ့တဲ့စစ်ရေးတင်းမာမှုတွေကိုဖြေလျှော့ဖို့အတွက်နိုဝင်ဘာလ23-24ရက်နေ့တွင်မှာမြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်တို့တွေ့ဆုံမှုမှာပြစ်ခတ်တိုက်ခိုက်မှုလျှော့ချရေးအပဝင်အချက်၅ချက်ကိုသဘောတူညီမှုရရှိခဲ့ပြီးမြတ်တနေရာချထားရေးပိုင်းမှာသဘောတူညီမှုမရရှိခဲ့ပါဘူးဒီစင်ပါလ၈ရက်နေ့တဖန်တွေ့ဆုံဆွေးနွေးမှုမှာမိုင်းရှူးမိုင်းနောင်ကလန်းတောင်ပတ်ချမ်းမှာရှိတဲ့နှစ်ဖက်သားတွေကိုစုတ်ဖွာဖို့သဘောတူညီချက်ရရှိခဲ့ပါတယ်ဒါပေမဲ့သဘောတူညီချက်အတိုင်းတနောက်ဆုတ်ပေးမဲ့အပိုင်းမှာနှစ်ဖက်စလုံးပြက်ကွက်နေကြသလိုလုံချုံရေးရဘုံထောင်ထားတဲ့ area တွေပြန်လည်းမရုတ်သိမ်းသေးတာကြောင့်ဒေသခံတွေအတွက်တွလာလုတ်ကန်စားတာမှုအခက်တွေ့နေတယ်လို့မိုင်းရှူးဒေသခံရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ဘ ഹു ကော်မတီဝင်ဆိုင်းထွန်းအေးကအခုလိုပြောပါတယ်
ဆိုတော့ဆိုတော့လက်တကန်းကွာပါဘူးကွာဒီတကန်းကွာပြီးဆိုတော့မိုင်းနေရာတော့မရှိနေတော့ဘူးဒါမှလုတ်ကန်စားတော့တဲ့ဟာကြီးကမိုင်းနေရာမရှိနေတာတော့အချို့ဆုံးတော့ဖြစ်တော့တာပေါ့အချိန်ကြီးလဲနေညမကြီးဘာယူဘိုင်းဒင်းပြန်လဲရှင်းကပ်နိုင်တဲ့အနေအထားရှိတာပေါ့
ဒေရခန်စစ်ပြေးဒုက္ခသည်တွေနေရပြန်ရေးအတွက်အစိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပူးတွဲကူညီလှုပ်ဆောင်သွားဖို့သဘောတူညီချက်တွေရှိပေမဲ့လည်းတပ်နေရချထားရေးပိုင်းမှာမတည်မကျဖြစ်နေတဲ့အခြေအနေတွေကြောင့်အချိန်မရွေးတိုက်ပွဲပြန်လည်ဖြစ်ပွားမှာကိုလည်းဒေရခန်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီမှာ simplicity perfection and duty ဆိုတာကိုဒီမှာယုံကြည်ပါရှင်။အစ်မရဲ့ဘဝမှာဟိုဘဝရည်ရည်တဲ့နေရာမှာပဲဖြစ်ဖြစ်ကျမလုပ်ကြိုင်နေရဲ့ကျမရဲ့အလုပ်တင်ညာအလုပ်ဒီမှာပဲဖြစ်ဖြစ်အဲကျမဟိုရိုးရိုးပဲတွေးပြီးရိုးရိုးပဲစဉ်းစားပြီးတ
ော့တေတန်ရှင်မိမိဝင်းဖြေပြောသွားတာပါပြေစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့ကုံဆုံးတော့မဲ့2015ခုနှစ်ဟာတရုတ်စီးပွားရေးအတွက်ခက်ခဲတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ဒီနှစ်ဟာ25နှစ်အတွင်းမှာစီးပွားရေးဖွံ့ဖြိုးနှုန်းအနည်းဆုံးနှစ်ဖြစ်ပြီးရှင်းနှစ်မှာလည်းအခြေအနေကအထူးမဲ့ပုံမရှိပါဘူး။ကမ္ဘာပေါ်မှာဒုတိယမြောက်အကြီးဆုံးစီးပွားရေးအင်အားရှိတဲ့တရုတ်နိုင်ငံကအေယာမကြီးမားတဲ့အလုပ်သမားတို့ကြီးအတွက်အဓိကမိခိုနေရတာဖြစ်ပြီးအခုချိန်နေတဲ့တော့တရုတ်နိုင်ငံကိုရောက်နေတဲ့ရွှေပြောင်းလုပ်သားတန်း150ကျော်အတွက်ရှစ်ဆရာမဲ့ခရီးလန်းဟာမရေမယာဖြစ်နေပါဗျ။ VOA သတင်းတော် Bill I Begin မြို့ကပေးပို့တဲ့နေချုပ်သတင်းလွှာကိုမတ်အေးသင်္သာကျော်ကပြောပြပေးမှာဖြစ်ပါတယ
်။မနေ့ကြောင်ဒီပြောကနေညနေနေဝင်စည်းစာထီဒီပေကဲမြို့တော်မှာရှိတဲ့ဂျင်ဝမ်းစီကကြက်ပြက်မကြအစီကနေတာပါကုန်ပစ္စည်းတွေတောင်ပေါ်ရာဝန်ကလက်ညှိုးထိုးမလွယ်ရှိပြီးတော့စောင်းရတဲ့အနှွေးတွေကအစာညရေဝတ်စုံအစုံအဝတ်ထည်မျိုးစုံပါတဲ့ကုန်ပစ္စည်းတွေကိုဈေးလမ်းကြားတွေမှာဟိုမားဒီတည်ယူနေကြပါတယ်ဒီလောက်လုပ်တွေရှုပ်နေပေမဲ့လည်းတချို့လက်ကားကုန်တွေကတော့စိတ်တက်ကြနေကြတာပ
ါ不知道什么原因呢今年真的太差了小王们在这北京住了这么多年，哎，每年都挣多。
关江啊，工地没有这么严格咯。今年八片还没对比没嘞，去年个多多收入了比较歪。这个主要表达啥个？是外嘛，龙岩干的，内鬼啊的苦来的嘛好包。今晚我再瞄一个北边比较瞄来呢，看微微个雪碧铺，别给阿那外呢，龙内家嘛嘞。တချို့ကိစ္စတွေမှာဆိုရင်ဈေးကိုလက်ရှိနေရာကနေတနိုင်လောက်ဝေဝေသွားရတဲ့ဘေးကဟာဘေးပြင်တဲ့ကိုရွှေ့ပြစ်တာပါဒီလိုမျိုးဈေးတွေရွှေ့ပြောင်းလိုက်ရင်လူစုနည်းနည်းခွဲတယ်လို့ဖြစ်သွားပြီးတော့လူချက်ကားချက်အခြေအနေကိုတက်တာစေမယ်ပြီးခင်းမှာဖြည့်ရှင်းလို့မရဖြစ်နေတဲ့ပတ်ဝန်းကျင်ညင်ရွမ်းမှုပြဿနာကိုလည်းအကူအညီဖြစ်စေမယ်လို့အာဏာပိုင်တွေကပြောပါတယ်မျိုးတော်ရဲ့အစိုးရယုံတော်တော်များများကိုလည်းမျိုးရဲ့အရှိချမ်းကိုရွှေ့ပြစ်ဖို့စီစဉ်နေပါတယ်အေးစီမံကိန်းကြောင့်မြို့အခြေခံစင်ကြေပုံတွန်ကျိုးမြို့နယ်ကိုလူ၄သိန်းလောက်ရောက်လာနိုင်ပါတယ်။တရုတ်ဆိုရမြို့တော်ရဲ့လူရေတိုးမြင့်လာမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်မယ်။လူရေကို23သန်းကန့်တတ်မယ်လို့တရိတ်ထန်ချထားပါရဲ့။ဒါမဲ့လည်းအဲ့ဒီအရေးအတွက်ကတိတ်ပြီးတော့နဲလွန်းနေတရုတ်မြို့တော်မှာအလွှာမျိုးစုံရှိတဲ့နာကိုမရှိအောင်လုပ်တယ်လို့ဖြစ်သွားမယ်လို့သုံးသက်သူတွေကပြောနေတာပါ။နိုင်ငံတကာအစ်စ်မီမြို့ကြီးတခုကနောက်ခံပတ်ဝန်းကျင်မျိုးစုံကလာတဲ့လူမျိုးစုံလိုအပ်ပါတယ်လို့စင်ဟာတက္ကသိုလ်ကပမောက္ခချိုင်ဂျင်မင်းကပြောပါတယ
်有接受高等教育的也接受职业教育的也接受一些普通教育的
ကောလိပ်ကျောင်းသားရောဘွဲ့ရရောသိပ္ပံပညာရှင်ရောဒါရီပြင်ဆက်ရုံအလုပ်ရုံဝန်ဆောင်မှုလုပ်သားအကုန်ရှိဖို့လိုပါတယ်အဲ့ဒီလူတွေကိုအကုန်ရွှေ့ပြစ်မယ်ဆိုရင်မျိုးတမျိုးမှာအရေးပါတဲ့အရာတွေပျောက်ဆုံးကုန်ပါလိမ့်မယ်လို့ပမောက္ခချိုင်ကသုံးသပ်ပါတယ်ဂျင်မင်းစည်းကိုပြန်သွားမယ်ဆိုရင်တော့လက်ကားကုန်တွေတွေကဘယ်နေရာမှာအမားဖြစ်လို့စီးပွားရေးနှေးကွေးနေတာလဲဆိုတာအတွက်အဖြေသိရဖို့ဈေးခွက်ကိုစောင့်ကြည့်နေတာပါအစိုးရကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေလိုက်ရွှေ့ပစ်တာအထိတည်တည်မမွားလိုက်ပြီးစီစဉ်နေတာမျိုးမလိုအပ်ပါဘူးလို့ပြောပါတယ်လက်ကားကုန်တွေရှင်ကတော့ဈေးတွေကိုတိတ်ဝေဝေရွှေ့ပစ်တာတဘာဝမကြောက်ဘူးလို့ဆိုပါတယ
်人的需求我去奔着人的需求去做那就无所谓嘛还是有钱可挣那吧
သူအယုံစိုက်တာကလူတွေဘာကိုလိုအပ်တယ်လဲဆိုတာပဲဖြစ်ပါတယ်ငွေရှာဖို့ကတနည်းမဟုတ်တနည်းတော့ရှိပါတယ်တဲ့ဈေးကြီးကုန်ရောင်းမလားဈေးနဲ့ကုန်ရောင်းမလားရောင်းလို့တော့အဆင်ပြေတာပဲလို့ဆိုပါတယ်ကုန်တဲ့နောက်တစ်ယောက်ဖြစ်တဲ့စုကတော့ဂျင်မန်းဈေးမှာဈေးရောင်းလာတာကိုနှစ်ရှိပြီးတော့ဒီဈေးမှာအပြောင်းလဲတစ်ခုခုဖြစ်မယ်ဆိုရင်တော့သူ့ဇာတိမျိုးကိုပဲပြန်တော့မယ်လို့ဆိုပါတယ်
ဈ
ေးပေါ်ရေးကဘယ်မှာလုံးလုံးပါonline လဲရောက်လို့ရတာပါပဲ။သူ့မှာရွေးချယ်စရာတွေအများကြီးရှိပါတယ်လို့ကုံစယ်စုကပြောတော့ပါတယ်။ လေးလာအကဲကဲတွေကတော့အာနာဝိုင်းတွင်အနေနဲ့တင်းတင်းကျပ်ကျပ်တွေလိုက်လုံမဲ့အစားလူရီထိန်းချုပ်ကန့်သက်ဖို့လုပ်နေတာယူနည်းနည်းလျှော့ပြီးတော့ပြောင်းလဲလာတဲ့ဈေးကွက်အခြေအနေလိုက်ပြီးတော့အလိုက်တင်ဘလို့ပြောင်းလဲလုံဆောင်မလဲဆိုတာကိုလေးလာပြီးတော့လုပ်တဲ့လက်ကားကုံတွေကိုအတူယူသင့်ပါတယ်လို့သုံးသပ်ပါတယ်ရှင်
စီဝါရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့လှက်ပါမဆူမြမွန်ကနေပြီးတော့အစီအစဉ်တင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့ICT သတင်းအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာပိုင်းမှာအခု2050ခုနှစ်အတွင်းမှာသိသိသာသာတိုးတက်မှုတွေရှိလာတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။အထူးသဖြင့်မိုဘိုင်းဆက်သွယ်ရေးကဏ္ဍမှာဆိုရင်လက်ကင်ဖုန်း300သူအရေအတွက်တန်း300ကျော်အထိများလာခဲ့ပါတယ်။လက်ကင်ဖုန်း300သူတွေအနေနဲ့ဆက်သွယ်စကားပြောတာတွေမကအင်တာနက်ကိုပါလွယ်လွယ်ကူကူချိတ်ဆက်300လာနိုင်တဲ့အထိတိုးတက်လာတာ ကျွန်တော်ကငါမှာတွေ့ကြကြပြောင်းသွားတာကတော့သက်တေကုမ္ပဏီနဲ့ဒီကျန်းလာတာပေါ့နော်နိုင်ငံတကာကုမ္ပဏီချက်ချက်တယ်လီနော်ရဲ့ဝေဒူးရဲ့နောက်တစ်ခါကျွန်မနိုင်ငံမှာရှိတဲ့ MPD ဒီစားတခုကဒီပြည့်ရဲ့အဓိကထူးခြားတဲ့ဖြစ်ဖြစ်သွားတာပေါ့အဲ့ဒီဟာတွေအကုန်လုံးကသူကအင်တာနက်တစ်ခါလေးရလာတယ်အရင်တော့ခုနှစ်တန်းတုန်းကခုနှစ်တန်းကတော့အင်တာနက်မရခဲ့ဘူးအင်တာနက်ချခြင်းဆက်ချက်လာနေတော့မြို့ကြီးတွေမှာပဲအင်တာနက်ကရပြီတော့တယ်ဖုန်းရတဲ့နေတိုင်းမှာအင်တာနက်မရခဲ့ရတယ်ခုတယ်ဖုန်းရတဲ့နေရာအလုံးကြီးမှာအင်တာနက်ရပြီတော့တယ်ဖုန်းတုန်းတဲ့သူရဲ့တော့ကျော်တော့က
တယ်မဟုတ်တော့ဘဲနေစုံနေပြားတွေပတ်မှာပါတုံးဆွဲလာနိုင်ကြတဲ့အတွက်ပြည်တွင်းနဲ့ပြည်ပဆက်သွယ်ရေးပိုင်းမှာလည်းပို့ပြီးတော့လွယ်ကူလာခဲ့ပါတယ်အရင
်တော့ကတို့ကဘုံကရက်စစ်ကြီးတွေဒီကရင်းသားတွေမရခဲ့တဲ့ဒီကလေးဖုန်းလုံးကမရှိခဲ့တဲ့နေရာတွေမှာဒီအင်တာနက်တွေမိုဘိုင်းဖုန်းတွေရောက်လာတဲ့အနေအထားပေါ်မှာလူတွေရဲ့ဒီတုံးဆွဲနိုင်တဲ့ပုံစံတွေကုန်တန်းတွေလည်းကျောင်းလာပြီးတော့ဒီအရင်တော့ကလူဖြစ်မိတဲ့မျိုးမှရှိနေတဲ့သက်ဆိုင်ရှိတဲ့အတိုင်းဝိုင်းမဟုတ်ဘဲနဲ့တောမှရှိနေတဲ့စိတ်ကြည်ရဲ့ပညာမတက်တက်မတက်တက်နေမှရှိနေတဲ့လူတွေကအစအွန်လိုင်းထဲမှာဝင်ပါလာတယ်အင်တာနက်ပြပါပြီးတုံးတက်လာတယ်ဆိုတော့အဒီဖာနောက်နိုင်ငံခြားမှာရောက်နေတဲ့ပုံမှန်တွေနဲ့ပို့ပြီးတော့ online ကနေဆက်သွယ်နေတဲ့အနေအထားအရဒါကျွန်တော်ဒီမြန်မာတော်တော်လေးကြီးကျယ်တဲ့အကြောင်းလေးပေါ့အဲ့ဒီမှာဆိုတာကဒီ social media ရဲ့မှာပုံမှန်ကြီးအများကြီးတိုးသွားတယ်နောက်ပြီးတော့ Viber လို့ Line လို့ဟိုဒီ chat တွေလို့ဟာမျိုးမှာ user တွေအများကြီးတိုးသွားတဲ့အနေအထားဒီမြန်မာအများကြီးဖြစ်လာတယ်အဲ့ဒါကျွန်တော်တို့ blog ရဲ့ဒီ mobile နဲ့ပတ်သက်တဲ့ internet နဲ့ပတ်သက်တဲ့ social media တွေအများကြီးဆက်ဖြစ်တာပေါ့
ကိုနေစုံနေဖျားတွေမှာအခုတော်တော်လေးသုံးလာတယ်ဆိုတော့ဘလောက်အတိုင်းဓာတ်ဒီသုံးလာတာကိုမြင်ရလဲရှင်ဥမာဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာအခုဘလောက်အတိုင်းဓာတ်ဒီသုံးလာတယ်လို့ပြောနိုင်ပါလဲရှင
်ဘလောက်အတိုင်းဓာတ်ဒီသုံးလဲဆိုတော့ကျွန်တော်တယ်လီနောနဲ့ပတ်သက်တဲ့ data တခုရတယ်ဆိုရင်တယ်လီနောကအရင်တုန်းကညိုထဲမှာရှိနေတဲ့ data ဆွေးကြည့် network ကိုသူကဆွေးရတာ license ရပြီးတော့နေဒီမှာရှိနေတဲ့ data 2G network license ထားပြီးတော့ဒီ 3G ကို 40% 2G ကို 60% နောက်သုံးမယ်ဒီဂရုပလဲချထားတယ်အဲ့ဒါလက်တွေ့မှာနေဒီမှာ 2G ချတဲ့ဒီမှာနေရလူတွေကစကားမပြောဘဲနဲ့အင်တာနက်ကိုသုံးနေကြတယ်ကျွန်တော်ကအဲ့ဒီနေရာမှာဒီ data point ကခွဲလို့မရတယ်အခု 3G ကိုကြောက်တက်ပြီးတဲ့ဒီမှာအခုတစ်ချိန်လေး 95% လောက်ကို 3G ကြောက်တက်လိုက်ရတဲ့အနေအထားကိုရောက်သွားတယ်သူကနေရလူတွေကဒီနေ့မတုံးဘူးလို့ထင်ရတယ်သူတို့ကပုံသုံးနေတဲ့အနေအထားကိုဖြစ်နေတော့သုံးရည်ရောကအဓိကကဒီ 3G ကိုတက်ပြီးရတဲ့အနေအထားကိုရောက်လာတာပေါ့အဲ့တော့ဆိုတာကသုံးရမျိုးရဲ့အနေတို့လည်းသုံးနေကြတယ်ဘောသုံးတဲ့ပုံစံနဲ့ပြောသွားမယ်သူတို့လည်းဒီပုံမှာရှိနေတဲ့သဘောဖြစ်သွားတာပေါ့
ခုနကကိုရဲမြတ်သူပြောသွားတဲ့အထက်မှာကျွန်တော်စိတ်ဝင်စားတာတစ်ခုကပေါ့နော်မေးချင်တာတစ်ခုကဒီအရင်တော့ဆိုရင်ဒီမီးမရရေမရနောက်သတင်းစာတော့မရောက်တဲ့အဲ့လိုနေစွန်နေပြားတွေဘက်မှာတော့မှအခုလူတွေကဒီလက်ကင်ဖုန်းတွေကိုလွယ်လွယ်ကူကူသုံးနေကြပြီ information တွေကိုလွယ်လွယ်ကူကူရနေကြပြီဆိုတော့အဲ့ဒီရဲ့အကျိုးတွေရောဘာတွေမြင်ရလဲဘာဖြစ်လို့လဲဆိုတော့ဒီဟိုနိုင်ငံတကာ IT ပညာရှင်တွေကအများအားဖြင့်သုံးသက်တယ်လေဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာအထူးသဖြင့်ဆိုရင်တယ်လီဖုန်းသုံးနိုင်လက်ကင်ဖုန်းသုံးနိုင်မှုနောက်တစ်ခုကဒီ internet သုံးနိုင်မှုကအဲ့ဒီနိုင်ငံတွေရဲ့လူတွေရဲ့ဒီအလုပ် ไก่ย่านไหนบุขวัญแลนี่ปอมอะอ้ายอ้าวกูชื่อเลยสุบิรมาอเมียนปัญญาชินเนี่ยเปล่านี่เลยสอญมาနိုင်ငံมาอะคุโลမျိုးต้องลาနိုင်เนี่ยด้วยจ้ะมุโลบลูอโจฤเมียนอะเลยโลเปล่าနိုင်มาเลยရှင
်อีน้องอ่ะโหบาบ่ไม่ตีเลยอมีทาอนี่อยู่อะคุตีลาเลยอมีทายောက်ลาเลยอมีทามาโซเชียลเน็ตเวิร์คชื่อที่ Facebook ก็ยังนี้ปอกอยู่ကျွန်တော်နိုင်ငံမှာဟိုတက္ကနာတက်ဟာရည်ရှိရယ်ကောင်းနိုင်ရောဆိုးရရောရှိရယ်ဆိုတာက social network ပေါ်မှာကြောင့်မလို့ဒီကြောင့်ဒီတက္ကနာကြီးတက်တဲ့ကိစ္စတွေကိုစိတ်ဆွေးရကြလမ်းနေလည်းရှိကြတယ်လို့အဲ့ဒီကောင်ကလည်းလက်ကျခွင့်ရမ်းနေရတာနိုင်ငံတကာရဲ့အနေအထားကြီးသိပြီးတော့ရတာကြီးလည်းရှိရယ်နောက်တစ်ချက်ကနိုင်ငံသားမှာရှိနေတဲ့ contact တွေကပုံမှန်နဲ့ရသွားပြီးတော့သွားလို့နိုင်ငံသားမှာသွားအလုပ်လုပ်တဲ့ကိစ္စတွေလည်းရှိတယ်လို့နိုင်ငံသားမှာရှိနေတဲ့ဒီနဲ့သူတို့မိဘတွေနဲ့ဆက်သွယ်လို့ရသွားတဲ့အနေအထားအကောင်းတွေလည်းရှိတာပေါ့ဒါပေမဲ့တိုင်းရိုက်ဒီပေါ်ကနေပြီးတော့အတိတ်ကံခွန်းလန်းကတော့ပြီးကြကြကြီးကိုဘာလို့ရနေလဲဆိုတဲ့စကားမျိုးတော့ဒီချားတော့မကြဘူးသူတို့အနေနဲ့ကဒါကြီးကလန်ဒရီတစ်ခုအနေနဲ့ဒီစမတ်ဖုန်းလေးကိုကင်ပြီးတော့သူတို့ရဲ့ပတ်ဝန်းကျင်မှာတုံးနေတဲ့အနေအထားကိုကျွန်တော်စသစ်ရကြည့်ရပါတော့
အဲ့လိုတုံးတဲ့အခါမှာတုံးတဲ့ user တွေဘက်ကသူတို့အတွက်အကျိုးရှိမဲ့ website မျိုးတွေတဲ့ကိုဝင်ကြည့်တာမျိုးတွေ့ရလားဒါမှမဟုတ်လို့ရှင်သူတို့ရဲ့ဖြောပြေးအတွက်ကိုတုံးတာများလားဘယ်လိုမျိုးတွေ့ရပါလဲရှင
်အများဆုံးကတော့သူတို့တင်းငတ်နေကြတာများတယ်တော့တင်းနေရအရင်ဆုံးကတော့ဟိုလည်းလိုက်ချာနေရနေတတိယနဲ့တတိယနေရပေါင်းပွားပြီးတော့ဟိုတတိယနေသိကျင်နေတစ်ခုခုကိုသိကြခြင်းနဲ့စိတ်လုံးကြကြတတိယနဲ့ဖြစ်ဖြစ်ဝိဇ္ဇာရကြတတိယနဲ့ဖြစ်အဲ့ဒီဟာမျိုးတော့ကိုလိုက်ကြတဲ့ဟာကိုပိုများတယ်။အဖြစ်လို့ဆိုရင်ကျွန်တော်တို့နိုင်ငံ education system ကဒီဟာကိုလေ့လာပြီးတော့ဒီလေ့လာတဲ့ဟာကိုအတန်းထဲမှာအတုံးဆက်လိုက်လို့ရှိရင်အမှတ်ရမယ်ဆိုတော့တတိယမရှိတော့ကျောင်းနေရဖြစ်ဖြစ်လုပ်ငန်းနေရဖြစ်ဖြစ်ဒီတမက်ကနေတတိယလေ့လာတဲ့ကိစ္စကကျွန်တော်ပါသိကျင်နေတာဒီဒီပါစာသိကျင်တတိယသိကျင်တို့တုံးနေတဲ့လူရလွယ်လို့ပုံမှန်အချင်းကတော့ဒါတော့ဒီ entertainment နဲ့ဒီသတင်းလေးတွေနောက်ကိုတိုက်ပြီးရတာလည်းတော်တော်များတယ်။နောက်တစ်ချက်ကတော့ social network ကတော့သတင်းအနေနဲ့ပို့ဖို့သူတွေကိုလည်းအမြင်ဟိုတွေ့တယ်ပြောတယ်ဆိုတဲ့အနေအထားမှာနေရဆိုတော့တော်တော်များတာပေါ့။အဲဒါနဲ့နောက်တစ်လိုက်မှာတော့အလုပ်နဲ့ပတ်သက်ပြီးတော့လည်းသုံးရဖြစ်လာတယ်။ဥပမာကျွန်တော်ဒါကတော့သုံးပြီးတော့နောက်မှုန်းချင်းလည်းအဲ့လိုအလားတူ social network ကိုသုံးပြီးတော့ကားပေါ်သားထဲမှာကားကိုကောင်းဆိုင်ပြလိုက်၊ချိန်ရိုက်ပြလိုက်လို့တာမျိုးလို့နောက်တော့ပြီးတော့ဒီတော့မှရှိနေတဲ့ဘဝနေပြီးတော့အဲဒီမှာရှိနေတဲ့ဟိုအကြီးကောင်ကနေပြီးတော့အင်းအဆိုင်အဖြစ်မျိုးလိုက်ပြခိုင်းတာမျိုးဒါမျိုးလေးတွေကဖြစ်လာပြီ
။ရှင်းတဲ့2016ခုနှစ်ထဲမှာမိုဘိုင်းဆက်သွယ်ရေးနဲ့အင်တာနက်ဆက်သွယ်ရေးပိုင်းဒီထက်တိုးတက်လာဖို့ရှိသလိုလိုင်းဖုန်းတွေဆက်သွယ်ရေးပိုင်းမှာလည်းတိုးတက်လာတဲ့နယ်လို့ Alpha Infotech က IT ပညာရှင်ကိုရဲမြတ်သူကပြောပါရရှင
်။မဆူမြမွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ကဘာတလွားကထင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထွက်ထွားတွေကိုတင်ဆက်ပေးပါမယ်။မအေးစင်နာကျော်ကစူးစီးတင်ပြထားပါရရှင
်။အလုံးစိလက်ပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်ထက်တဲ့အောင်သတင်းလာမှာတော့အယ်လီကအစတာဝါရုပ်ရှင်အထူပွဲပြီးတော့မကြခင်ကြည့်လို့ရတော့မယ် Crouching Tiger Hidden Dragon နောက်ဆုံးရုပ်ရှင်ဇာတ်ကားတဲ့ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါ ခြေထားရစစ်ပွဲအကြောင်းရိုက်ကူးထားတဲ့ Star Wars ရုပ်ရှင်ပရိသတ်တွေအမတန်မှမျှော်လင့်စောင့်စားနေတဲ့နောက်ဆုံးဇာတ်ကား The Force Awakens အထူးဝဲကိုတော့ပြခဲ့တဲ့တင်းနယ်လာနေက Los Angeles မြို့မှာပြသခဲ့ပြီးတော့ပြိသက်ရာနဲ့ချီပြီးတော့လာရောက်အားပေးခဲ့တာပါမူလ Star Wars ဇာတ်ကားထဲမှာတရုတ်ဆောင်ထားတဲ့မင်းသားမင်းသမီးကြီးတွေရောအခုနောက်ဆုံးကားတစ်ထဲမှာပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့တရုတ်ဆောင်တစ်တွေပါတက်ရောက်ကြတဲ့ဒီအထူးပွဲမှာပြိသက်တွေကလည်းရုပ်ရှင်တွေကတရုတ်ဆောင်တွေလို့ဝတ်စားပြင်ဆင်လာခဲ့ကြတာတွေ့ရပါတယ်Los Angeles မြို့က TCL Chinese ဇာတ်ရုံမှာပြသတဲ့အထူးပွဲမတိုင်ခင်တည်းကတချို့ပြိသက်တွေဟာရဲနဲ့ချီစောင့်စားနေကြတာပါကဘာတဝမ်ပြသမဲ့ရင်မတိုင်ခင်ရုပ်ရှင်ဇလံမပေါက်ချောင်းနဲ့အထူးကာဝယ်ထားတာပါ1989ခုနှစ်မှာပထမဆုံး Star Wars ဇာတ်ကားကိုစတင်ပြသခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးရုပ်ရှင်ကခုနှစ်ကားမြောက်ဖြစ်ပါတယ်ဒီ Star Wars ရုပ်ရှင်နောက်ဆုံးကအထူးပွဲပြသတဲ့ဒီတစ်ပတ်ဟာနိုင်ငံတကာ Star Wars ပြည်သက်တွေကိုလည်းအထူးစိတ်လှုပ်ရှားစေတဲ့အချိန်လို့ပြောရပါလိမ့်မယ်။ထိုင်းနိုင်ငံမှာတော့ Star Wars ရုပ်ရှင်တွေမှာတုံးတဲ့အုတ်ထုတ်တွေ၊ဝတ်စုံတွေကိုပြသတဲ့ပြပွဲတစ်ခုဒီတစ်ပတ်ထဲမှာဖွင့်လွှင့်ခဲ့ပါတယ်။ Hollywood မှာဆိုရင် Star Wars ရုပ်ရှင်ကိုအယူမူဆွဲလန်းတဲ့ဇုံတွေတွေကရုပ်ရှင်တွေကဇာတ်ကောင်တွေလိုဝတ်စားပြီးတော့ TLC Chinese Theater ရှေ့မှာကြာသပတေးနေ့ကမင်္ဂလာဆောင်ခဲ့ပါတယ်။သူတို့သားနဲ့သူတို့သမီးအပြင်မိဘဆွေမျိုးတွေပါ Star Wars ရုပ်ရှင်တွေကဇာတ်ကောင်တွေလိုဝတ်စားပြီးတော့မင်္ဂလာပွဲကို ချင်ပါကြတာဖြစ်ပါလေရှင
် May your love last longer than a Sarlacc's digestion.
Now the Hollywood sign, it says friends. I'm thinking the life, I think you think, yeah. I know what I want, I'm taking over the world.
ပြီးခဲ့တဲ့တက္ကသိုလ်2000အတွက်အကောင်းဆုံးနိုင်ငံရာရုပ်ရှင်အော်စကာဆုပေါင်းဝင်အော်စကာဆု၄ဆုရဒါရိုက်တာအန်လီရဲ့Crouching Tiger Hidden Dragon ရုပ်ရှင်ကားကိုလူတွေမမေ့ကြသေးပါဘူး။ဒီတရုတ်တိုင်းကရဲ့အဆက် Director Yu Wonbin ရဲ့ Sword of Destiny လို့ခေါ်တဲ့ရုပ်ရှင်ကားမိတ်ဆက်ပွဲကိုတရုတ်နိုင်ငံပီကင်းမြို့တော်မှာအင်္ဂါနေ့ကပဲကျင်းပသွားပါတယ်။ဒီကားမိတ်ဆက်ပွဲမှာလူများအယုံဆိုင်ခံရတဲ့အမင်းသမီးကတော့နာမည်ကျော်မလေးရှားရုပ်ရှင်မင်းသမီး Michelle Yu ဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အကြောင်းရိုက်ကူးတဲ့ The Lady ကားကိုတရုတ်ဆောင်ခဲ့တဲ့သူမျိုးအထူးမိတ်ဆက်ပေးကြလို့မှမဟုတ်ပါဘူးနော်။လာမယ့် February 10ရက်နေ့တရုတ်နိုင်ငံမှာစတင်ပြသမယ့် Sword of Destiny ဒီရုပ်ရှင်ဇာတ်ကားဟာသူနှစ်ပေါင်းများစွာစောင့်ဆောင်ခဲ့တဲ့ကားတစ်ကားပါဆိုပြီးတော့ Michelle Yu ကပြောသွားပါတယ်။
雖然巴也說你不用去練。
ကျွန်မယူရှူလိုက်နေရကတရုတ်ဆိုင်ရာတိတ်ကြိုက်ပါတယ်။တရုတ်အမျိုးသမီးအများစုမှရှိတဲ့အစိတ်ဝင်စားမှုကိုသူကကိုစားပြုနိုင်တယ်လေ။သူကကျွန်မအထူးပဲတက်မိုးထားနှစ်သက်မိပါတယ်လို့ပြောသွားပါတယ်။အခုအစ်စ်မိတ်ဆက်ပေးမယ့် Sword of Destiny ရုပ်ရှင်ကားဟာ2009ကဒေါ်လာတန်200ကျော်ဝင်ခဲ့တဲ့ Crouching Tiger Hidden Dragon ရုပ်ရှင်ကားထက်ပိုပြီးအောင်မြင်မယ်လို့ခန့်မှန်းထားကြပါတယ်။ Director Yuan Wonbin ကတော့ဒီဇာတ်ကားဟာနောက်တိုင်းနဲ့အစီအတိုင်းကြားရင်းချင်းမှုပေါင်းကူးပေးတဲ့ရုပ်ရှင်ကားတစ်ကားပါ။တရုတ်ရိုးရာတိုင်းပညာအကြောင်းကဘာကိုမိတ်ဆက်ပေးလိုက်တာပါလို့ပြောသွားပါတယ်။ကို
ထုံးရန်他们知道我们中国
မင်းသမီးမီရှယ်ယူကတော့အရင်က Crouching Tiger Hidden Dragon ကားရိုက်တုန်းကခြေရောက်ထိခိုက်မိပြီးအမေရိကန်ပြည်အောင်စုမှခွဲစိတ်ကူးသားခဲ့ရတယ်လို့မိတ်ဆက်ပွဲမှာပြောသွားပါတယ်။ဒါကြောင့်မလို့ရုပ်ရှင်တွေကတချို့အခန်းတွေမှာသူဖြည်းဖြည်းလမ်းလျှောက်တာတွေ့ကြရမှာပါလို့ဆိုပါတယ်။ဘာပဲဖြစ်ဖြစ်နာကျင်နေတဲ့ကြားကပျော်ခဲ့ရတဲ့ကာလပါလို့အမတ်တရပြောသွားခဲ့ပါတယ်။ Crouching Tiger ကတော့မက်ဒရင်းဘာသာနဲ့ရိုက်ကူးခဲ့ပေမဲ့လည်းအခုနောက်ဆက်တွဲရုပ်ရှင်ဇာတ်ကားတစ်ခုတော့အင်္ဂလိပ်ဘာသာနဲ့ရိုက်ကူးထားပါတယ်။တရုတ်နိုင်ငံမှာပြမယ့်ကားတွေကိုတော့ Mandarin ဘာသာနဲ့ပြန်ပြီးတော့ပြမှာဖြစ်ပါလိမ့်ရှင်။နာမည်ကျော် Virisha ဆိုတဲ့ Adele American ပြည်အောင်စုအရှိချမ်းမှာပထမဦးဆုံးဖျော်ဖြေမယ့်ဂီတဖျော်ဖြေပွဲအတွက်လက်မှတ်တွေကြာကြာရင်းနေ့ကစတင်ပြီးတော့ရောင်းချခဲ့ပါတယ်။ဒါမဲ့လေလက်မှတ်တွေစပြီးတော့ရောင်းရောင်းချင်းကုန်သွားလို့ Adele ကိုအားပေးစင်တဲ့ပရိသတ်တော်တော်များများလက်မှတ်ဝယ်မရတဲ့အတွက်အစိတ်ပြေကြရပါတယ်။ Internet ကနေလက်မှတ်ရောင်းတဲ့ website တွေမှာတချို့က45မိနစ်လောက်ကြာအောင်စောင့်နေကြတာပါ။ဒါမဲ့လေနောက်ဆုံးလက်မှတ်ကုန်သွားပြီဆိုပြီးတော့ဝယ်မရခဲ့ပါဘူး။ Internet မှာနောက်ထပ်ပေါ်လာတဲ့ StubHub လိုမျိုး website တွေမှာတော့ New York Madison Square မှာကျင်းပမဲ့ဒီဖျော်ဖြေပွဲအတွက်လက်မှတ်တစ်စောင်ကိုဒေါ်လာ9,999ဒေါ်လာကနေဝေးဝေးကကြည့်မဲ့သူတွေအတွက်တစ်ယောက်ကိုတစ်စောင်ကို300နဲ့ရောင်းချနေပါတယ်။တရားဝင်ရောင်းချတဲ့လက်မှတ်စီကတစ်စောင်ကိုဒေါ်လာ40နဲ့950ကျားထဲမှာပဲရှိတာပါ။လာမယ့်နှစ်ဇူလိုင်လကစပြီးတော့ American ပြည်အောင်စုအရှိချမ်းမင်းနဲ့ဆိုတဲ့ပြည်နယ်စိန့်ပေါ်ကစလို့တခြားမြို့ကြီးတွေမှာဖျော်ဖြေဖို့အစီအစဉ်ထားပါတယ်။နိုဝင်ဘာလ15ရက်နေ့မက္ကဆီကိုစီးတီးမှာသူ့ရဲ့ဖျော်ဖြေပွဲကိုအဆုံးသတ်မှာဖြစ်ပါတယ်။ Adele နောက်ဆုံးထွက်တဲ့25ဆိုတဲ့ album အသစ်က American ပြောင်းစုတစ်ခုထဲမှာဒေါ်လာ5သန်း2သိန်းပို့ရောင်းချခဲ့ရပြီးတော့စံချိန်အသစ်တင်ခဲ့ပါတယ်။ February လအတွင်းမှာ Britain နဲ့ဥရောပတခွင်စတင်ခြင်းပါမယ်ဖျော်ဖြေပွဲတွေအတွက်လည်းလက်မှတ်တွေစပြီးတော့ရောင်းရောင်းချင်းမှာချက်ချင်းဆိုသလိုကုန်သွားခဲ့ပါလိမ့်ရှင်။ဒီတက်တဲ့အောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မဧသနာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလှပါအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့တေးသန့်ရှင်မိမိဝင်းဖြေရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီမှာယုံကြည်တာကတော့တော်တော်လေးကိုရိုးရှင်းပါတယ်ဒီမှာ simplicity perfection and duty ဆိုတာကိုကျွန်မယုံကြည်ပါတယ်ရှင်
ကျမရဲ့ဘဝမှာဟိုဘဝရက်တည်တဲ့နေရာမှာပဲဖြစ်ဖြစ်ကျမလောက်တိုင်းနေတဲ့ကျမရဲ့အလုပ်တင်တာအလုပ်တင်မှာပဲဖြစ်ဖြစ်အဲကျမဟိုရိုးရိုးပဲတွေးပြီးရိုးရိုးပဲစဉ်းစားပြီးတော့ဟိုရိုးရိုးရှင်းရှင်းလုပ်ရတာတွေကိုသဘောကျပါတယ်ရှင် ညမှာတော့ဟိုကျွန်မပြောချင်တာကျွန်မစီတလောက်ကျွန်မနားလေတလောက်ကျွန်မတွေးဖို့နိုင်တလောက်ကျွန်မတွေးဖို့မယ်ပြီးရင်ဟိုတကယ်တည်ပြီးတကယ်နားလေပြီးတော့ဟိုတကယ်ခံစားလို့ရတဲ့ဟိုလောက်ရက်ကရတဲ့ရလက်တွေကိုကျွန်မသဘောကျပါတယ်ဒါကျွန်မရိုးရိုးတွေးရိုးရိုးလုံးအဲ့လိုလုပ်တဲ့အချိန်မှာရရဲ့ရလက်တွေကဟို လာပါလေးရှင်နေဂျိုသားလေးရှင်နေရေရင်လာလေးရှင်နေအဲတော့ကျွန်မရိုးရိုးတွေးရိုးရိုးလုပ်ကင်ပြီးတော့ရရဲ့ရလက်မျိုးကျွန်မယုံကြည်ပါတယ်ကျွန်မတို့ဂီတာလောကမှာဆိုရင်ဟိုရော့ဂီတာဓမ္မတယောက်ကဟိုတကယ်ရော့ဂီတာကိုသူစက်မယ်သူတကယ်လဲခံစားရမယ်သူရော့ဂီတာကိုတကယ်ချစ်မယ်တကယ်ယုံကြည်မယ်ဒီလိုလုပ်လိုက်တဲ့သူ့ရဲ့အလုပ်တစ်ခုဟာရင်းလာပါလေလို့ကျွန်မထင်စားရပါတယ် ပါတော့လေဆိုတော့ခါလီတိုင်းရော့ဂီတာသမားတွေရဲ့လှုပ်ရှားမှုအများသူတွေးရလာပြီးသူတကယ်ဆန်စားပြီးတကယ်သိပြီးလုပ်နေ performance တွေကဟိုကျမဟိုတော်တော်ရုပ်ဆိုးရဲ့ရော့ဂီတာသမားတွေလောက်တာလာလေလို့ထင်ပူးပါတယ်အဲ့ဒါကြောင့်ဟိုဒီလိုမျိုးကျမယုံကြည်ပါတယ် ဟိုကျမလေးငယ်ငယ်တုန်းကကျမဖေကကျမကိုထောက်ပြပူးပါတယ်ကျမတို့ကအဲကျွန်တော်ငယ်ငယ်လေးအချိန်မှာဒီ short way တစ်ခုဆိုဖို့အတွက်ဟိုကျမကိုတန်ရုံတစ်ခုကဆက်ပြပါတယ်ကျမအားနိုင်ငံဆိုတော်လေးပါမယ်ဆိုတော့ကြောက်တော့ကျမဖေကိုမသွားချင်ဘူးကျမတိတ်ပြီးတော့ technique တွေနဲ့ဟိုဘိုကယ်တက်နစ်တွေစမ်းကြားတွေသုံးပြီးတော့လည်းမဆိုတတ်တဲ့ခါကျတော့ကျမမသွားချင်ပါဘူးလို့ကျမဖေကိုပြောခဲ့ပါတယ်ပြောတော့ဖေဖေကဟိုလုတ်တလောက်နဲ့ဟိုလုတ်မယ်ဆိုတဲ့စိတ်ကိုပဲ ပါတယ်ဒီကျမမှာဒီလိုပေါ့နော်ကိုလုံးနိုင်သလောက်ပြီးနဲ့ဒီ simplicity တဘူထားပြီးစုံရတဲ့ရလက်ကလေးတခုရှိပါတယ်အဲ့ဒီဒီရလက်ကလေးကလာတယ်လို့ယူဆလို့လဲကျွန်မကဟိုသဘောကျတယ်ဆိုပြီးစက်တင်ပေါ်လာတာဆိုပြီးသူကထောက်ပြပူပါတယ်အဲ့အဲ့ဒီစင်ကလေးကစပြီးကျွန်မဒီကိစ္စကိုစုံကြည့်လာခဲ့တာပါလိထားမိသွားတယ်ပေါ့နော်အဲ့တော့ကျွန်မဟိုကျွန်မရဲ့ဘဝရည်ရွယ်ပုံပဲဖြစ်ဖြစ်ကျွန်မရဲ့အနုပညာဒီစာတွေပဲဖြစ်ဖြစ်ကျွန်မကဒီ simplicity perfection and duty ဆိုတာကိုယုံကြည်ပါတယ်ရှင်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက် ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ခရစ်မတ်နဲ့နှစ်သက်ကူးရာသီအနေနဲ့တောရရှင်တွေကိုခရစ်မတ်သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးပါရစေနားဆင်ကြပါရှင်
Chilling. right. In the fireplace is the Yule log. Beneath the mistletoe as we drink eggnog. The rhymes that you hear are the rhymes of Gerald. But each and every year we bust Christmas carols. Christmas carols.
တော်ရရှင်တွေနားဆင်ကြရတာကတော့ Christmas in Hollis တချင်ပဲဖြစ်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်ညီကုံနှစ်ဦးအပါအဝင်စုစုပေါင်းလူ9ဦးကိုဘယ်လ်ဂျီယံရဲတွေကဖမ်းဆီးထိန်သိမ်းလိုက်ပါတယ်လွန်ခဲ့တဲ့လကပြင်သစ်နိုင်ငံပါရီမြို့ကအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ရမှာအခုလိုဖမ်းဆီးလိုက်တာပါလူ2ဦးကိုဒီကနေ့မှာဘရက်ဆဲမြို့ကလက်ခံအရက်မှာနေအိမ်ကိုဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တယ်လို့အစိုးရရှိနေရုံးကပြောပါတယ်ဖုံးဆက်သွယ်မှုတွေကိုစုံစမ်းသုံးသပ်ပြီးတဲ့နောက်အဲ့ဒီအိမ်တွေကိုရှာဖွေခဲ့တယ်လို့လည်းဆိုပါတယ်တနင်္ဂနွေနေ့တုန်းကတော့မြို့အလေပိုင်းကနေအိမ်ကိုရှာဖွေပြီးညီကို2ဦးနဲ့အခြား2ဦးကိုဖမ်းဆီးခဲ့ပါတယ်ဒီလိုဝင်ရောက်ရှာဖွေတာမှာပောက်ကွဲစီရတဲ့ပစ္စည်းဒါမှမဟုတ်တနက်ဆရာတွေကိုမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့လည်းဖမ်းဆီးခံရသူတွေဟာဘယ်သူဘဝတွေဆိုတာကိုတော့သူတို့ကထုတ်ပြန်ပြောဆိုခြင်းမရှိပါဘူးအမေရိကန်သမ္မတဘရက်ဥဘားမားက IS စစ်သည်ကြောင့်အဖွဲ့ပေါ်ဆန့်ကျင်တိုက်ဖြတ်မှုတွေအောင်မြင်ရမယ်ဆိုတာသူယုံကြည်တယ်လို့ပြောဆိုပြီးတော့သူ့ရဲ့သမ္မတတာဝန်တွေပြီးဆုံးတဲ့အချိန်လောက်ကြာရင်သိသာထင်ရှားတဲ့တိုးတက်အောင်မြင်မှုတွေကိုမြင်ရလိမ့်မယ်လို့ယူဆထားတဲ့အကြောင်းပြောဆိုလိုက်ပါတယ် NPR သတင်းဌာနကဒီကနေ့ထုတ်လွှင့်တဲ့မေးမြန်းခန်းတစ်ခုမှာသမ္မတဥဘားမားက IS အဖွဲ့ကိုရိုင်းစိုင်းရက်စက်တဲ့အဖွဲ့တွေလို့ပြောဆိုလိုက်ပြီးဒီအမေရိကန်ပြည်ထောင်စုကိုစိုးစိုးရွားရွားထိခိုက်ပျက်စီးအောင်လုပ်ဖို့ဆိုတာဟာအမေရိကန်ပြည်သူတွေရဲ့နေထိုင်မှုဘဝတွေနဲ့စံတံပိုးထားမှုတွေကိုပြောင်းလဲအောင်လုပ်နိုင်မှဖြစ်လိမ့်မယ်လို့ပြောသွားပါတယ်။ background layer အခြေစိုက်စကန်အနီးကင်းလဲနေတဲ့နေတိုးတပ်ဖွဲ့ဝင်တွေကို motorcycle စီးအသေးခံဘုံးကသမားကတိုက်ခိုက်ခဲ့တာကြောင့်တပ်ဖွဲ့ဝင်6ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့နေတိုးအရာရှိတွေကပြောလိုက်ပါတယ်။ Afghan မြို့တော် Kabul မှာရှိတဲ့နေတိုးတပ်ဖွဲ့ရဲ့ပြောခွင့်ရ Michael Lohon ကနေ့လယ်ပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီလို့ VOA ကိုပြောဆိုပါတယ်။ရပ်ပစ္စည်းပဇွန်လုပ်ငန်းဝင်တွေမှာကြေးကြံတဲ့ဖွဲ့ခိုင်းစိန်မှုအတင်းအကျပ်အတ္တမစီခိုင်းမှုတွေကိုလစ်လျူရှူထားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံပဇွန်လုပ်ငန်းဝင်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ခဲ့တဲ့သတင်းပတ်မှာ AP သတင်းဌာနကစုံစမ်းထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံတကာမှာဒီဖြစ်အတွေ့အပေါ်အံ့အားတင်တုံ့လုပ်ခဲ့ကြပါတယ်ခင်ဗျာ
။သတင်းအချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမူကမှစွမှုံဖြစ်ပြီး engineer ကတော့ Charles Denmark ဖြစ်ပါတယ်။ VO American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line to meter 24 25 51နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လင်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.